Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည်စုံနဲ့မနက်ခင်းဖြစ်ပါစီဗျာ။ Washington မြို့တော် VOA American အတန်းကနေ2022ခုနှစ်နိုဝင်ဘာလ2ရက်တောက်ကြနေမနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်9နာရီခွဲကနေ9နာရီအထိ9ဒိုမီတာ24 32နဲ့40တို့ကနေစတင်အတန်းလွှင့်နေပါပြီခင်ဗျာ။ဒီမနေ့အတွက်စီစဉ်မှုကတော့ကျွန်တော်ရန်နိုင်ပ
ါမင်္ဂလာပါရှင်ကျွန်မကတော့ခင်မျိုးသက်ပါဒီမနေ့ကင်းသတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့အတူကြီးညာပေးမှာပါရှင်အမေရိကန်အရှေ့ဘက်ခြမ်းမှာတိုက်ခတ်ခဲ့တဲ့အာပြင်ဟာရီကိန်းမုန်တိုင်းဆန်ဒီတန်ခတ်ရတဲ့ဒေသတွေအတွက်အချိန်ပေးပြီးဆောင်ရွက်နေတဲ့သမ္မတဘဲရက်အိုဘားမားဟာမကြခင်ကျင်းပတော့မဲ့နိုဝင်ဘာ6ရက်ရွေးကောက်ပွဲမှာပြန်အရွေးခံရဖို့မဲဆွယ်ပွဲတွေကိုစပြီးလုပ်နေပြီဖြစ်ပါတယ်မြန်မာနိုင်ငံထဲမှာဆက်လက်ဖြစ်ပေါ်နေတဲ့အကြမ်းဖက်မှုတွေကြောင့်ဘင်္ဂလားပင်လယ်အော်ရဲကိုလှေနဲ့ထွက်ပြေးလာကြတဲ့ရိုဟင်ဂျာ100ကျော်တဲ့ကတချို့ကိုပဲကယ်ဆယ်နိုင်ခဲ့တယ်လို့ဘင်္ဂလားဒေ့ရှ်အရာရှိတွေကပြောပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုရနိုင
်ဟုတ်ကဲ့ပါတော့ခင်ဗျာသားကြီးသတင်းနဲ့နောက်ပိုင်းနားဆင်ရမယ့်အထဲမှာတော့ရခိုင်ပြည်နယ်ကပဋိပက္ခတွေနောက်ကွယ်မှာနိုင်ငံသားတွေနဲ့လက်နက်ကိုင်အဖွဲ့အစည်းတွေပါဝင်နေတယ်လို့သမ္မတဦးသိန်းစိန်ကပြောလိုက်တာနဲ့ပတ်သက်ပြီး
looking for scapegoats outside the country pointing to a terrorist threat
ဒီကကတော့ဒီပြဿနာတွေပြန့်နှံ့မသွားဖို့လိုတယ်လို့နိုင်ငံတကာပဋိပက္ခလေ့လာရေးအဖွဲ့ကညင်ကြားရေးမှူးပြောသွားတာဖြစ်ပါတယ်ဒီအကြောင်းကိုမကြာခင်မှာနားဆင်ရဖို့ရှိပါတယ်ဒါပြင်တရားမဝင်ကိုင်းဆောင်ထားတဲ့လက်နက်တွေပြန်အပ်ဖို့မြန်မာအစိုးရကခြေညာလိုက်တဲ့အကြောင်းဒါပြင်မြန်မာနိုင်ငံဆိုင်ရာအမေရိကန်ဗြိတိန်နဲ့ဩစတြေးလျတန်မတ်တို့ရဲ့ရခိုင်ပြည်နယ်တွားရောက်နေတဲ့အကြောင်းအပါအဝင်အစိုးရတက်လာပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေဘယ်လိုရှိလာသလဲဆိုတဲ့အကြောင်းတွေကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဒီအကြောင်းတွေမတင်ဆက်ခင်မှာအခုရင်တော့ကမ္ဘာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုဇော်ဝင်းနိုင်တို့ကကြီးညာပေးပါအောင်ခင်ဗျာ
အမေရိကန်နိုင်ငံအရှေ့ချမ်းမှာတိုက်ခတ်ခဲ့တဲ့အာပြင်ဟာရီကိန်းမုန်တိုင်းဆန်ဒီတန်ကိုခံခဲ့ရတဲ့ဒေသတွေအတွက်အချိန်ပေးပြီးဆောင်ရွက်နေတဲ့အမေရိကန်သမ္မတဘဲရက်အိုဘားမားဟာမကြခင်မှာကျင်းပတော့မဲ့နိုဝင်ဘာလ6ရက်ရွေးကောက်ပွဲမှာပြန်ပြီးအရွေးခံရဖို့အတွက်မဲဆွယ်ပွဲတွေကိုပြန်ပြီးလှုပ်ဆောင်နေပြီဖြစ်ပါတယ်။ Democratic Party ကလက်ရှိသမ္မတဘဲရက်အိုဘားမားဟာဘဲပါတီကိုမဲပေးမယ်ဆိုတာကိုတည်တည်ချာချာမဆုံးဖြတ်ကြသေးတဲ့အဓိကပြည်ညာကြီး3ခုဖြစ်တဲ့ Wisconsin, Nevada နဲ့ကော်လိုရာဒိုပြည်နယ်တွေကိုကြာသပတေးနေ့မှာတွားရောက်ပြီးမဲဆွယ်ခဲ့တာပါဒီပြည်နယ်တွေကဒေသခံတွေကိုသူ့ဘက်ဘာအောင်မပြောနိုင်ရင်လာမယ့်အင်္ဂါနေ့ရွေးကောက်ပွဲမှာသူ့ရဲ့ပြိုင်ဘက် Republican Party ကသမ္မတလောင်း Mitt Romney အနိုင်ရသွားနိုင်ပါတယ် Mr. Romney ကတော့မဲပေးသူတွေတည်တည်ချာချာမဆုံးဖြတ်သေးတဲ့နောက်ပြည်နယ်တစ်ခုဖြစ်တဲ့ Virginia ပြည်နယ်မှာမဲဆွယ်ဖို့အတွက်ရောက်နေပါတယ်သူတို့နှစ်ဦးစလုံးဟာအမေရိကန်နိုင်ငံရဲ့ကြာဆင်းနေတဲ့စီးပွားရေးတိုးတက်ကောင်းမွန်အောင်လုပ်မယ်သူတို့ရဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးအပြန်အလှန်ဝေဖန်အပြစ်တင်နေကြပါတယ်။သမ္မတအိုဘားမားရဲ့သမ္မတတက်တန်း၄နှစ်အတွင်းအလဲအလက်တန်းစားအမေရိကန်နိုင်ငံသားတွေရဲ့စီးပွားရေးပိုးပြီးကျက်တဲခဲ့ရတယ်လို့ Virginia ပြည်နယ် Roanoke မှာ Mr. Romney ကမဲဆွရင်ဝေဖန်ပြစ်တင်လိုက်တယ်လို့ Mr. Romney ရဲ့ချမ်းသာသူတွေအတွက်ဦးစားပေးထားတဲ့စီးပွားရေးအစီအစဉ်တွေဟာအရင်ကလည်းမအောင်မြင်ခဲ့တယ်လို့အခုလည်းအောင်မြင်မှာမဟုတ်ဘူးလို့ Wisconsin ပြည်နယ်ရဲ့မဲဆွယ်ပွဲမှာသမ္မတအိုဘားမားကပြောကြားခဲ့ပါတယ
်။နယူးယောက်မြို့မှာပုံမှန်ကြားနေကြမြေအောက်ရထားတန်တွေကိုပြန်ပြီးတော့ကြားနေရပြီဖြစ်ပါတယ်။နယူးယောက်မြို့ကို Sandy Hari ကိန်းမုန်တိုင်းဝင်ရောက်တိုက်ခတ်ပြီး၄ရက်အကြာမှာဘတ်စကားနဲ့မြေအောက်ရထားတွေအကန့်အသတ်နဲ့မနေ့ကပြန်လည်ပြေးဆွဲခဲ့ပါတယ်။နယူးယောက်မြို့ပေါ်နဲ့မြို့ပြင်ဒေသတွေမှာနေထိုင်သူတွေအခြေအနေတွေပုံမှန်ပြန်ရအောင်စ조사နေကြတဲ့အချိန်မှာပဲအရေးပေါ်ဝန်ထမ်းတွေကလည်းမြေအောက်လံကူတွေအတွင်းမှာရှိနေတဲ့ရေတွေကိုဆုတ်ထုတ်နေကြပါတယ်။ရင်ကျောပိတ်ဆို့မှုတွေကိုကာကွယ်တဲ့အနေနဲ့လူ3ယောက်မပါတဲ့ကားတွေကိုမြို့တွင်းကိုဝင်ခွင့်မပြုပါဘူး။စာတင်ကြောင်းတွေလည်းအခုချိန်ထိပိတ်ထားရပြီးတော့လျှက်စစ်မီးကိုမိခိုးအားထားရတဲ့မိုးမျောတိုက်တွေနဲ့ပြည်နေတဲ့နေရောင်မြို့ကြီးအတွင်းကလူသန်းပေါင်းများစွာဟာလည်းလျှက်စစ်မီးပြတ်တောက်တဲ့အခြေအနေတွေနဲ့ရင်ဆိုင်နေကြရဆဲဖြစ်ပါတယ်။ညဉ့်ညမ်းတဲ့ရေတွေနဲ့ရောရှက်နေတဲ့ရေတွေနဲ့မထိတွေ့မိအောင်ရှောင်ရှားတဲ့အနေနဲ့နေရောင်မြို့သူမြို့သားတွေအနေနဲ့ချောင်းနေမြစ်တွေအတွင်းရေကူးတာတင်မောစီတာမျိုးမလုပ်ကြဘူးအာနာပိုင်တွေကတားမြစ်ချက်တွေထုတ်ပြန်ထားပါတယ်။နယူးယောက်လိုပဲမွန်တိုင်းတန်အကြီးအကျယ်ခံရတဲ့နယူးဂျာစီပြည်နယ်အတွင်းကလူပေါင်းတသန်းကျော်ဟာလည်းလျက်စင်မီမရကြသေးပါဘူး။ဒီဒေသအတွင်းမှာရှိတဲ့ဓာတ်ဆီဆိုင်အတော်များများမှာဓာတ်ဆီတွေပြတ်တောက်နေတဲ့အတွက်ဆီရှိတဲ့ဆိုင်တချို့မှာ2ကီလိုမီတာလောက်ရှိတဲ့ကားရန်ကြီးကတန်းစီဆောင်ဆိုင်နေကြပါတယ်။နယူးယောက်နဲ့နယူးဂျာစီပြည်နယ်နှစ်ခုထဲတွင်မွန်တိုင်းကြောင့်သေဆုံးသူအရေအတွက်ဟာ59ယောက်ရှိတယ်လို့ဆိုပါတယ်။
စီးရီးယားနိုင်ငံမှာတော့အကြမ်းဖက်မှုတွေတိုးလာနေချိန်မှာပဲစစ်တပ်စစ်ဆေးဂိတ်၃ခုမှာတိုက်ပွဲတွေဖြစ်ပွားခဲ့ပြီးတပုံတွေရဲ့လက်ချက်နဲ့အစိုးရဘက်ကစစ်သား28ဦးသေဆုံးသွားခဲ့တယ်လို့စီးရီးယားအတိုက်ခံအဖွဲ့ကပြောကြားလိုက်ပါတယ်။ကျန်တဲ့ပရင်းတွေကစီးရီးယားနိုင်ငံမြောက်ပိုင်းမှာရှိတဲ့တူရကီနယ်စပ်နားကအစ်လစ်ခရိုင်မှာတိုက်ပွဲတွေဖြစ်ပွားခဲ့တာလို့ဗြိတိန်အခြေစိုက်စီးရီးယားလူ့အခွင့်အရေးအဖွဲ့ကြီးကအတည်ပြုပြောဆိုခဲ့ပါတယ်။တိုက်ပွဲတွေအတွင်းအတိုက်ခံတပုံအဖွဲ့ဝင်9ဦးပါသေဆုံးခဲ့ရတယ်လို့လည်းဆိုပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးစီးရီးယားအစိုးရဘက်ကတော့တစုံတရာတုံ့ပြန်ပြောဆိုတာမျိုးမရှိသေးပါဘူး။အိန္ဒိယတူရကီနိုင်ငံထဲမှာတော့စီးရီးယားနယ်စပ်နားမှာရှိတဲ့အစ်ကန်ဒီရန်စိုက်ကမ်းမြို့မှာဖောက်ကွဲပစ္စည်းအပြည့်တန်ထားတဲ့ကားပောက်ကွဲခဲ့တဲ့အတွက်၄ဦးသေဆုံးခဲ့ရပါတယ်။ဒီပောက်ကွဲမှုဟာစီးရီးယားနိုင်ငံထဲမှာဖြစ်ပွားနေတဲ့ဖတိဘက်ကရင်းနဲ့ဆက်နွယ်မှုတွေရှိနေသလား။ဒါမှမဟုတ်ကတ်တဘုံတွေရဲ့လက်ချက်လားဆိုတာကိုအခုထိတော့ကွဲကွဲပြားပြားမသိရသေးပါဘူး။တူရကီနိုင်ငံထဲမှာစီးရီးယားနိုင်ငံဘက်ကနေထွက်ပြေးလာတဲ့ဒုက္ခသည်တသိန်းလောက်ခိုးလုံနေတာပါ။စီးရီးယားအတိုက်ခံခေါင်းဆောင်တွေဟာလည်းတူရကီနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့နယ်စပ်တစ်လျှောက်မှာရှိနေပါတယ်။စီးရီးယားမှာတိုက်ပွဲတွေဖြစ်ပွားနေတာလာပိုင်းလာပေါင်း20လောက်ရှိလာပြီဖြစ်ပြီးအခုထိလူပေါင်း 36,000 လောက်သေဆုံးခဲ့ရပြီဖြစ်ပါတယ
်။ရုရှားနိုင်ငံကအင်တာနက် website မှာမလိုလားအပ်တဲ့အကြောင်းအရာတွေဖော်ပြလာရင်အစိုးရအနေနဲ့တားဆီးနိုင်တဲ့ဥပဒေကိုစတင်ပြဋ္ဌာန်းလိုက်ပြီဖြစ်ပါတယ်။အခုနှစ်အစောပိုင်းကသမ္မတဗလာဒီမီပူတင်အတည်ပြုပေးလိုက်တဲ့အဲ့ဒီဥပဒေဟာရုရှားလူငယ်တွေကိုလင်းပိုင်းဆိုင်ရာအင်တာနက် website တွေကမတရားစီယုံသွင်းသိမ်းမှုအပါအဝင်တခြားကိုယ့်ကိုယ်ကိုတတ်သိမှုနဲ့မူရစေဝဆိုင်ရာသတင်းအချက်အလက်တွေအလွယ်တကူမတွေ့ရှိနိုင်အောင်ဟန်တာပေးဖို့အတွက်ဖြစ်တယ်လို့ထောက်ခံသူတွေကပြောပါတယ်။ဒါပေမဲ့တိကျပြတ်သားစွာဖော်ပြထားခြင်းမရှိတဲ့ဒီဥပဒေကအတိုက်ခံအင်အားစုတွေရဲ့ website တွေနဲ့တခြားအစိုးရကမလိုလားတဲ့ website တွေကိုအမြင်မဲ့စီးရင်သွင်းကျင်တိုင်းသွင်းခွင့်ပြုလိုက်တဲ့ဥပဒေဖြစ်တယ်လို့ဝေဖန်သူတွေကပြောပါတယ်။အခုထုတ်ပြန်လိုက်တဲ့ internet ဆိုင်ရာဥပဒေသစ်ဟာရုရှားနိုင်ငံအတွင်းလူမှုလွတ်လပ်မှုတွေနဲ့တခြားပြည်ပနိုင်ငံတွေကထိုးဖောက်ဝင်ရောက်လာမှုကိုကန့်သတ်ချုပ်ချယ်တဲ့ဥပဒေသစ်တွေထုတ်ပြန်ပြီးနောက်ဆက်တွဲအဖြစ်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။နိုင်ငံသားမှာအခြေစိုက်တဲ့ NGO အဖွဲ့အစည်းတွေကိုအနေရဖြစ်စေတဲ့သတင်းအချက်အလက်တွေပို့ပေးရင်နိုင်ငံတော်ပုံကောင်မှုအဖြစ်တရားစွဲဆိုနိုင်တဲ့ဥပဒေသစ်ကိုရုရှားလွှတ်တော်ကပို့ထုတ်နေမှာပဲအတည်ပြုလိုက်တာပ
ါ။ View American တဲ့မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်9နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ24 kHz 12.23 ညလိုင်းဒိုမီတာ32 kHz 93.25 လိုင်းဒိုမီတာ40kHz 933ညာနဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်ကအမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။မြန်မာနိုင်ငံမှာဆက်လက်ဖြစ်ပွားနေတဲ့အကြမ်းဖက်မှုတွေကြောင့်ဘင်္ဂလားပင်လယ်အော်ရက်ကိုလှေနဲ့ထွက်ပြေးကြတဲ့ရိုဟင်ဂျာမွတ်စလင်တရားကျော်ဟာအခုပျောက်ဆုံးနေပါတယ်။သူတို့အထက်ကတချို့ကိုပဲကယ်ဆယ်နိုင်ခဲ့ပြီးသူတို့ဘဲချင်းကထွက်လာတဲ့ဘဲမှာလှေမှောက်တယ်ဆိုတဲ့အချက်လက်တွေအမှန်ကိုမသိရဘဲတယောက်နဲ့တယောက်ပြောကြားချက်တွေဟာကွဲလွဲနေတယ်လို့ဘင်္ဂလားဒေ့ရှ်အရာရှိတွေကပြောပါတယ်။အရာရှိအများစုကတော့လှေဟာအင်္ဂါညဘက်ဒါမှမဟုတ်ဗုဒ္ဓဘူးနေမှာမြန်မာနဲ့ဘင်္ဂလားဒေ့ရှ်နယ်စပ်နားကရေပြင်မှာနစ်မြုပ်ခဲ့တာဖြစ်ပြီးသူတို့ဟာမလေးရှားနိုင်ငံဘက်ကိုသွားဖို့စ조사ခဲ့သူတွေလို့ဆိုပါတယ်။ရခိုင်ပြည်နယ်ထဲမှာဖြစ်ပွားနေတဲ့တင်းမာမှုတွေဟာတစ်နှစ်တခြားဆိုးဝါးလာနေတာမို့ပိုးပြီးကြီးမားတဲ့ပြဿနာတွေဖြစ်လာမှာကိုဒေသရင်းကခေါင်းဆောင်တွေကရောကုညီကယ်ဆယ်ရေးအရာရှိတွေကပါစိုးရိမ်နေကြတာပါ။အာဆီယံအတွင်းမှုချုပ် Mr. Surin Pisuan ကဒီကိစ္စကိုနိုင်ငံတကာကနေပါဝင်ဖြေရှင်းဖို့အတွက်ပြီးခဲ့တဲ့ပတ်ကပဲပန်ကြားခဲ့တယ်လို့ကုလသမဂ္ဂဒုက္ခသည်များကူညီကယ်ဆယ်ရေးအဖွဲ့ UNHCR ကလည်းဒုက္ခသည်တွေစီအကူအညီတွေရောက်အောင်မပေးနိုင်ပဲဖြစ်နေရတယ်လို့ဆိုပါတယ်။ပြီးခဲ့တဲ့ပတ်ကစပြီးလူပေါင်း 22,000 လောက်ဩဝင်ဆန့်ခွာပြီးထွက်ပြေးခဲ့ကြရတယ်လို့ဂျူလအဒီကယုံနေစဖြစ်ချိန်ကထွက်ပြေးသူပေါင်းက9000ခွဲလောက်ရှိခဲ့တယ်လို့ကုလသမဂ္ဂကပြောပါတယ်။ဒီဒုက္ခသည်တွေကိုဘင်္ဂလားဒေ့ရှ်နိုင်ငံအပါအဝင်တခြားနိုင်ငံတွေကလက်ခံဖို့အတွက်ညှင်းပယ်နေတာအတွက်လည်းကုလသမဂ္ဂကဝေဖန်ပြစ်တင်ခဲ့ပါတယ်။တချိန်တည်းမှာပဲအမျိုးသားပြန်လည်တည်မြဲရေးနဲ့ပြည်ရင်းငြိမ်းချမ်းမှုရှိစေဖို့အတွက်ပြည်ရင်းပြည်ပအင်အားစုတွေလက်တွဲပြီးပွင့်လင်းမြင်သားတဲ့ငြိမ်းချမ်းရေးလုပ်ငန်းတွေဆောင်ရွက်ဖို့အတွက်ရှမ်း၊ရခိုင်၊မွန်၊ဇိုမီအပါအဝင်ညီညွတ်သောတိုင်းရင်းသားလူမျိုးများမဟာမိတ်အဖွဲ့ UN တွေကကြာသပတေးနေ့မှာတောင်းဆိုလိုက်ပါတယ်။သမရဦးသိန်းစိန်ဦးဆောင်တဲ့အစိုးရအဖွဲ့ဟာတိုင်းပြည်ရဲ့ငြိမ်းချမ်းရေးတည်ဆောက်မှုမှာအဓိကတာဝန်ရှိသူဖြစ်တဲ့အတွက်လက်ရှိကချင်ပြည်နယ်စစ်ပွဲအပါအဝင်လက်နက်ကိုင်ပဋိပက္ခတွေအများဆုံးရက်စဲဖို့နဲ့အထွေထွေလူငင်းချမ်းသာခွင့်အများဆုံးထုတ်ပြန်ပေးဖို့လဲတောင်းဆိုခဲ့ပါတယ်။
တရုတ်နိုင်ငံမှာဆယ်နှစ်မှတစ်ခါသာပြုလုပ်လေရှိတဲ့ခေါင်းဆောင်ပိုင်းအာဏာလွတ်ပြောင်းပွဲရှေ့သတင်းပတ်အတွင်းမပြုလုပ်ခင်တကပိတ်နောက်ဆုံးပြင်ဆင်မှုတွေကိုလုံခြုံရေးတွေတင်းကျပ်စွာချထားတဲ့ကြားမှာပဲတရုတ်ကွန်မြူနီပါတီကဝိုင်းရင်ခေါင်းဆောင်တွေပြုလုပ်ခဲ့ကြပါတယ်တရုတ်ကွန်မြူနီပါတီရဲ့18ကြိမ်မြောက်ဘိုးကော်မတီစည်းဝေးပွဲရဲ့နောက်ဆုံးအဆင့်တွေ့ဆုံပွဲကိုကြာသပတေးနေ့မှာစတင်ဖွင့်လှစ်လိုက်တဲ့အကြောင်းအစိုးရပိုင်းစင်ဟွာသတင်းမှာဖော်ပြထားပါတယ်ပါတီရဲ့ဖွဲ့စည်းပုံအခြေခံဥပဒေနဲ့တခြားအဆိုပြုချက်တွေကိုဆွေးနွေးခဲ့ကြတယ်လို့ခတ်တူတူထုတ်ပြန်တဲ့အစီရင်ခံစာထဲမှာဖော်ပြထားတာပါသတင်းတစ်ပတ်လောက်ကြာမဲ့ဒီစီယိုဘွဲအတွင်းယာရုကဖြုတ်ချခံထားရတဲ့ပေါ်လစ်ဘူရိုအဖွဲ့ဝင်ဘိုစီလိုင်းကိုတရားဝင်ယာရုကနှုတ်ပစ်ဖို့ရှိပါတယ်ဘိုစီလိုင်းဟာအဂတိလိုက်စားမှုအပါအဝင်သူ့အပေါ်တင်ထားတဲ့တခြားဆွေးချက်အတော်များများအတွေ့တရားရုံးမှာမကြခင်အမှုရင်ဆိုင်ရဖို့ရှိနေတာပါဒါဟာရှေ့သတင်းပတ်ကြာတာပရင်းနေ့မှာစတင်မဲ့ဆက်ရှိကြေမြောက်ပါတီညီလာခံမှာခေါင်းဆောင်တစ်တွေကိုမရွေးချယ်ခင်ကွန်မြူနီပါတီခေါင်းဆောင်တွေအကြားရာထူးအပြောင်းလဲအတွက်ညှိနှိုင်းရမယ်နောက်ဆုံးအခွင့်လမ်းလဲဖြစ်ပါတယ်ဗိုလ်စီလိုက်နဲ့တခြားအဆင့်မြင့်ပါတီခေါင်းဆောင်တွေရဲ့အဂတိလိုက်စားမှုတွေဟာပါတီတွင်းရာထူးအပြောင်းလဲအတွက်ငကိုကလေးကစိုးရင်စိတ်တင်နဲ့ပြည်နေတဲ့တရုတ်ခေါင်းဆောင်တွေအတွက်မြို့တော်ဘေကျင်းမှာလုံခြုံရေးတွေကိုတွန်းမြင့်ချထားဖို့ဖြစ်လာခဲ့ပါတယ်ပါတီညီလာခံအတွင်းတည်ငြိမ်အေးချမ်းမှုရှိစေရေးအတွက်လူပေါင်းတသန်းခွဲလောက်ကလည်းရဲတပ်ဖွဲ့ကိုကူညီဖို့စီရင်ပေးခဲ့ကြတယ်လို့စင်ဟွာသတင်းမှာဖော်ပြထားပါတယ်
ဂျပန်နဲ့တောင်ကိုရီးယားနှစ်နိုင်ငံကြားသူပိုင်ငါပိုင်အငင်းပွားနေတဲ့ကျွန်းစုတွေရဲ့နာမည်တွေကိုဖျက်ပစ်လိုက်တဲ့ကွန်ပျူတာအင်တာနက်ကုမ္ပဏီကြီးတချို့ကြောင့်ပြဿနာတွေဖြစ်နေပါတယ်။ Apple ကရော Google ကပါဒီကျွန်းတွေအတွက်ဖော်ပြထားတဲ့ကိုရီးယားနာမည်ကိုသူတို့ရဲ့အင်္ဂလိပ်လိုနဲ့ဂျပန်လိုတင်ထားတဲ့မြေပုံတွေကနေဖျက်ပစ်ခဲ့တာပါ။တောင်ကိုရီးယားအစိုးရကဒီကိစ္စအတွက် Apple ကုမ္ပဏီကိုကန့်ကွက်ကြောင်းတရားဝင်စာပေးပို့ခဲ့တယ်လို့တောင်ကိုရီးယားနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရချိုတေယွန်ကကြာတာပရင်းတွေကပြောကြားလိုက်ပါတယ်။
အကာသနဲ့လေပတ်နေတဲ့နိုင်ငံကအကာသစခန်းကပြက်နေတဲ့လေအေးပစ်စနစ်ပြင်နိုင်မှုအတွက်အကာသယင်မှုနူဟာအကာသယင်အပြင်ဘက်ကနေကြိုးပမ်းနေကြပါတယ်အကာသစခန်းရဲ့ရေဒီယေတာကိုအကာသထဲမှာလွင့်ပြန့်နေတဲ့အရာဝတ္ထုတစ်ခုခုကထိမှန်သွားတဲ့အတွက်အပေါက်ကလေးဖြစ်ပြီးတော့အမိုနီးယားတွေလကပါတဲ့ဆိတ်ထွက်နေတယ်လို့အင်ဂျင်နီယာတွေကတန်တရားရှိနေကြတာပါဒီရေဒီယေတာတွေကနိုင်ငံကအကာသစခန်းရှိတဲ့ဆက်ပစ္စည်းတွေကထွက်လာတဲ့အပူချိန်တွေရော့ကျအောင်လှုပ်ဆောင်ပေးနေတာပါ
နောက်ဆုံးရမြန်မာနဲ့ကမ္ဘာသတင်းတွေကိုဒေါက်ခင်မျိုးတန်းနဲ့ကိုဇော်ဝင်းနိုင်တို့ကကြီးညာပေးသွားခဲ့တာဖြစ်ပါတယ်။ VOE ကနေသတင်းတွေကိုမနက်9နာရီထိဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။အခုကဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပြီးတော့မှဖြစ်တဲ့အတွက်အရင်ဆုံးတော့ရခိုင်ပြည်နယ်အရေးနဲ့ဆိုင်တဲ့သတင်းတွေကိုပြောပြပေးခြင်းပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းဖြစ်ခဲ့တဲ့လူမျိုးရေးအထီးကရုံးတွေကိုနိုင်ငံခြားသားတွေအပါအဝင်လက်နက်ကိုင်အဖွဲ့အစည်းတွေကနောက်ကွယ်ကနေကြိုးကင်ပေးခဲ့တယ်လို့သမရဦးသိန်းစင်ကပြောလိုက်ပါတယ်။ဒါပေမဲ့အဲ့ဒီလိုသမရရဲ့ဆွဆွဲပြောဆိုမှုပေါ်လေးလာသုံးသပ်သူတွေကမေးခွန်းထုတ်လိုက်ပြီးဒီပြဿနာရဲ့ဇင်းမြစ်ကိုကင်တွယ်ဖြေရှင်းနိုင်ခြင်းမရှိရင်တခြားနေရာတွေကိုပါမတည်ငြိမ်မှုတွေပြန့်နှံ့လာနိုင်တယ်လို့ပြောလိုက်ပါတယ်။ဒီအကြောင်းဘန်ကောက်မြို့ကနေ VOE သတင်းတော့ Daniel Shelf သတင်းပေးပို့ထားတာကိုကိုဇော်မနိုင်ကတင်ပြပေးမှာဖြစ်ပါတယ်ဗျာ
။ဟုတ်ကဲ့ပါ။ရခိုင်တိုင်းရင်းသားဗုဒ္ဓဘာသာဝင်တွေနဲ့ရိုဟင်ဂျာမွတ်စလင်တွေအကြဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေကိုရခိုင်ပြည်နယ်အတွင်းမှာရှိနေတဲ့လက်နက်ကိုင်အဖွဲ့အစည်းတွေကနောက်ွယ်ကနေတွေးထိုးလုံဆော်ပေးခဲ့တယ်ဆိုတော့တပ်တွေအထောက်အထားတွေတွေ့ရှိထားတဲ့အကြောင်းသမရဦးသိန်းစင်ပြောတာကိုကိုကာပြီးအစိုးရပိုင်းသတင်းစာထဲမှာဖော်ပြထားတာပါမြမအလင်းသတင်းစာထဲမှာဖော်ပြထားချက်တွေအရကတော့အာဏာပိုင်တွေအနေနဲ့အိမ်နှင်းပြည်လက်နက်180ကိုဖမ်းဆီးရမိထားပြီးလက်နက်ထုတ်လုပ်တဲ့နေရာကိုလည်းရှာဖွေတွေ့ရှိထားတယ်လို့ဆိုပါတယ်ဒါပေမဲ့အ ਨੇ ဆုံးလူ89ယောက်လောက်အသက်ဆုံးရှုံးခဲ့ရတဲ့ဒီအကြမ်းဖက်တိုက်ခိုက်မှုတွေထဲမှာနိုင်ငံသားတွေပါခဲ့တယ်အကြမ်းဖက်သမားတွေပါတယ်ဆိုတော့သမရရဲ့ပြောဆိုချက်အပေါ်အသေးစိတ်ဖော်ပြထားတာမျိုးတော့မရှိပါဘူးမောင်ဇာနီဟာလန်ဒန်စီးပွားရေးတက္ကသိုလ်မှာဧည့်ပညာရှင်အဖြစ်ရောက်ရှိနေသူပါသူကအကြမ်းဖက်သမားတွေပါဝင်တယ်ဆိုတော့မရေမရာပြောဆိုမှုဟာဒီပြဿနာအပေါ်လူထုကအာရုံလွဲတော့အောင်အာဏာပိုင်တွေဘက်ကပြောဆိုတာမျိုးဖြစ်နိုင်တယ်လို့ပြောပါတယ
် This is the latest excuse on the part of the Burmese military government basically to externalize its own
responsibility ဒါသူတို့ရဲ့ပြဿနာကိုပြည်ပကလာလုပ်တဲ့ပြဿနာဖြစ်အောင်စေဆိုးရကအပြစ်ပုံချတာမျိုးဖြစ်ကောင်းဖြစ်နိုင်တယ်လို့အမေရိကန်ဆိုးရရဲ့လက်သုံးစကားဖြစ်တဲ့အကြမ်းဖက်သမားတွေပေါ်ဆင်နွှဲတဲ့စစ်ပွဲဆိုတဲ့စကားမျိုးတန်အောင်လိုက်ပြီးသုံးဆွဲတာလည်းဖြစ်နိုင်ပါတယ
်အောက်တိုဘာလ21ရက်နေ့ကတကြောပြန်ဖြစ်ခဲ့တဲ့အကြမ်းဖက်ဆူပမှုတွေဘယ်ကစခဲ့တယ်ဆိုတာမသေးကြပေမဲ့ဒီအကြမ်းဖက်မှုတွေဟာအလင်းအမြန်ကိုပြန့်နှံ့သွားခဲ့တာပါတရားဝင်ထုတ်ပြန်ထားတဲ့စည်ရင်စရာတွေအရာကတော့အိမ်ပေါင်း 9,000 လောက်ပျက်စီးဆုံးရှုံးသွားပြီးမွတ်စလင်ရက်ွက်တစ်ခုလုံးလည်းမိလောင်သွားခဲ့တယ်လို့ဆိုပါတယ်။အခင်းဖြစ်ပွားရာနေရာတွေကနေလူတွေ၊လှေတွေ၊တင်းမောတွေနဲ့ထွက်ပြေးခဲ့ကြတာပါ။ဘင်္ဂလားပင်လယ်အော်အတွင်းသူတို့စီလာတဲ့တင်းပေါ်မောက်သွားတဲ့အတွက်ရိုဟင်ဂျာလို့ယူဆရသူ120လောက်ပျောက်ဆုံးနေတယ်လို့လည်းဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကပြောပါတယ်။ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီကထုတ်ပြန်တဲ့စည်ရင်စရာတွေအရာလဲလူပေါင်း 3,000 ခွဲလောက်နေရာဆွန့်ခွာထွက်ပြေးခဲ့ကြရပြီးအဲ့ဒီထက်ကအများစုဟာမွတ်စလင်တွေဖြစ်တယ်လို့ဆိုပါတယ်။ lu tong nong lo ha le pin le pin ne ma shi ni ja ze lu so ba de yakhan pin ne ma zon la rong ga sa tin phit bwa ga de a chan phe su pu mu re naw pai tamara u tein sein ha tu ye yat ti che ko a chin chin pyaung le la ga da ba prathama ro rohingya re a long ko ne ya pyan po ya me lu tu ga pyo ga ba de naw pai vo myanmar pai ne pyu lut de ti ja twe so me myan ga a twin rohingya khle nge de a twe a so ya ga chaung ni sau pe me lu pyo ga pyan ba de ဒါပြင် အဲ့ဒီလို စုပုံမှုတွေ ဖြစ်အောင် ဒေသခံ ဗုဒ္ဓဘာသာဝင်တွေက သွေးထိုးလုံဆော်ခဲ့တယ် လို့ ပြောပြန်ပါတယ် အခုတခါကျတော့လဲ ဒီ စုပုံမှုတွေ ဖြစ်အောင် နိုင်ငံသားတွေက ထောက်ပံ့ပေးနေကြတယ် လို့ ပြောလာပြန်ပါတယ် Jim Della Jaomuha IGC နိုင်ငံတကာပဋိပက္ခလေ့လာရေး အဖွဲ့က အရှိတောင် အာရှဆိုင်ရာ ညွှန်ကြားရေးမှုပါ သူက မြန်မာနိုင်ငံရဲ့ တည်ငြိမ်မှုကို ပြည်ပကရန်တဲ့ ပြည်တွင်းမှာရှိတဲ့ လူမျိုးစုတွေ အကြားက ပဋိပက္ခတွေက ပို့ပြီးတော့ ချင်းချောက်နေတယ် လို့ ဆိုပါတယ်
Looking for scapegoats outside the country pointing to a terrorist threat which may or may not be there
Ibaga lout da so bi da gan sha ra bae phi phi a chan phe chain chaw hmu lo bae le nyu thu thu da ga houk chin le houk me ma houk chin le ma houk bu ba bae pyo pyo da ha de ge adika pyatana ma houk ba u pyatana ga a ri ma a che ni ri de ge go tin ma ni bi da go ta nai ngan long a tai a da ne pyat nat ma twa aw a chan phe hmu ri yat twa aw lo phu ba
ကမန်လို တခြား မွတ်စလင် တွေ ဟာ လည်း ဒီ ပြဿနာ ကြား မှာ ဂျမ်း ညံ့ မိ နေ ကြတာ ပါ အခု သတင်း ပါ အတွင်း ခရင် ပြည်နယ် ထဲ မှာ မွတ်စလင် ဗလီ နှစ်ခု တိုက် ခိုက် ခံ လဲ ရ တဲ့ သတင်း က လည်း ဘာသာ ရေး အထီး ကိယုံ ဖြစ် မဲ့ အရေး စိုးရင် စရာ နောက် တစ်ခု တိုး လာ ပြန်တာ ပါ ဇွန်လ တုန်းက ပထမ အကြိမ် ဖြစ် ခဲ့ တဲ့ အကြမ်း ဖက် မှု တွေ နောက် ပိုင်း လက် စား ချေ တဲ့ အနေနဲ့ ဘင်္ဂလားဒေ့ရှ် နိုင်ငံ အတွင်း မှာ ရှိ တဲ့ ဗုဒ္ဓ ဘာသာ ဖွန်တော် ကြီး ចောင်း တွေ ရှီဟောင်း ဇေဒီ ပထိုး တွေ ကို မွတ်စလင် တွေ က အကြမ်း ဖက် တိုက် ခိုက် ခဲ့ ကြတာ ပါ ဒီ ကိစ္စ ကို အချိန်မီ မဖြေ ရှင်း နိုင် ရင် ဒေတာ အတွင်း တခြား နိုင်ငံ တွေ ကို ပါ ကူးစက် လာ နိုင် တယ် လို့ အရှိတောင် အာရှ နိုင်ငံများ အသင်း ASEAN က လည်း 3D page ထုတ်ပြန် ထားပါတယ် ရိုဟင်ဂျာ တွေ ဟာ တမ်းပြင်မဲ့ သူတွေ ဖြစ်ပြီး မြန်မာ နိုင်ငံ ထဲ မှာ 8 သိန်း လောက် နဲ့ Bangladesh နိုင်ငံ ထဲ မှာ 3 သိန်း လောက် ရှိတယ် လို့ ခန့်မှန်း ထားကြပါတယ် သူတို့ အနေနဲ့ ကာလ အတော် ကြာ မြန်မာ နိုင်ငံ ထဲ မှာ နေထိုင် ခဲ့ကြပေမဲ့ ဒီ လူတွေ ဟာ Bangladesh က တရား မဝင် လာရောက် နေထိုင် သူတွေ အဖြစ် မြန်မာ နိုင်ငံ သား အများစု က ယူဆ ထားကြတာ ဖြစ်ပါတယ် ခင်ဗျာ
သမရာ ဦးသိန်း စိန် ရဲ့ ပြောကြားချက် နဲ့ ပတ်သက် ပြီးတော့ နိုင်ငံ တကာ လေးလာ သူတွေ ရဲ့ တုံ့ ပြန် ချက် ကို ကို ဇော် ဝင်းလိုင် က ပြောပြ သွား တာ ဖြစ် ပါတယ် မြန်မာ နိုင်ငံ ဆိုင်ရာ တန်မတ် 3 ဦး ဘာကြောင့် ရခိုင် ပြည်နယ် ကို တွားနေ လဲ ဆိုတဲ့ အကြောင်း ကို ပြော ခဲ့ မှာ ရခိုင် ပြည်နယ် အတွင်း က တရား မဝင် ကင် ထားတဲ့ လက်နက် တွေ အပ် ဖို့ ညှိနှိုင်း လိုက် တဲ့ အကြောင်း ကို ပြောပြ ခြင်း ပါတယ် ကြမ်း ဖက် မှု တွေ ဖြစ် ပွား နေ တဲ့ ရခိုင် ပြည်နယ် တဝန်း က ဒါ လုံ တနက် စ တဲ့ လက်နက် ပစ္စည်း တွေ 3 ရက် အတွင်း သက်ဆိုင်ရာ ကို အမြန် ဆုံး အနံ ဖို့ အစိုးရ က ညှိနှိုင်း ချက် ထုတ် ပြန် ခဲ့ ပါတယ် လက်နက် ကင် ဆောင် မှု ဟာ အချင်း ချင်း အထင်း မြင် လွဲ မှား မှု တွေ ဖြစ် စေ နိုင် တာ ကြောင့် အခု လို ထုတ် ပြန် တာ ဖြစ် နိုင် တယ် လို့ ရခိုင် ပြည်နယ် ယဉ်ကျေး မှု ဝန် ကြီး က ပြော ပါတယ် အသေး စိတ် ကို တော့ ဆက်သွယ် စုံ စမ်း ထား တဲ့ မတ် စုမုံ က ပြော ပြ ပေး မှာ ဖြစ် ပါတယ် ဗျာ
ဟုတ် ကဲ့ ပါ ပြီး ခဲ့ တဲ့ အော်တိုဘာလ က တကြော ပြန် ပရိပခ တွေ ဖြစ် ပွား ခဲ့ ပြီး တော့ လူ 89 ယောက် သေ ဆုံး ရ တဲ့ အထိ အကြမ်း ဖက် တိုက် ခိုက် မှု တွေ ဖြစ် ခဲ့ တဲ့ ရခိုင် ပြည်နယ် ထဲ မှာ ဓာလန် လက်နက် တွေ ကို သက်ဆိုင်ရာ လုံခြုံ ရေး တပ်ဖွဲ့ တွေ စီ အမြန် ဆုံး အနှံ ကြ ဖို့ အစိုးရ က အမိန့် ညင်ညာ ချက် ထုတ် ပြန် ထား တာ ကို ဒီ ကနေ့ တော့ အစိုးရ သတင်း စာရီ မှာ ဖော်ပြ ပါ ရှိ ပါ တယ် ဒီ လို မျိုး အမိန့် ထုတ် ပြန် ရ တာ ဟာ လူ မျိုး စု တစ်ခု နဲ့ တစ်ခု အကြား မှာ အထင် မြင် လွဲ မှား မှု တွေ မဖြစ် အောင် လို့ ထုတ် ပြန် ရ တာ ဖြစ် တယ် လို့ ရခိုင် ပြည်နယ် အစိုးရ အဖွဲ့ ဝင် ဦး အောင် တန်း တင် က VOA
မြန်မာပိုင်းကိုပြောပါတယ်ဟုတ်လားလူမျိုးစုတစ်ခုနဲ့တစ်ခုကြားမှာသူတို့လက်တစ်စုကိုမယုံကျေလို့ဟုတ်လားကိုယ့်ကိုယ်ခုခုကာကွယ်မှုလို့လုပ်တဲ့လက်နက်တွေပါဟိုမှာနိုင်ငံသားသွင်းတဲ့လက်နက်တွေမဟုတ်ဘူးကြာကြီးတော်တွေမှာဟုတ်လားမလက်လုံးစနစ်တွေတော့ဒါတော့လည်းလက်နက်နဲ့ပတ်သက်ပြီးတော့ဒီကနိုင်ငံတော်မှာလေဟုတ်လားလက်နက်ကိုကန်ဆယ်ခွင့်မရှိဘူးဆိုတော့ဒါတော့မှာတို့ချိုးရဲ့
ဒီလက်နက်တွေကိုအဲ့မှာဟုတ်လားတစ်ခုနဲ့တစ်ခုပေါ့ဟုတ်လားမယုံကျေးငါမှုတွေနဲ့တခုတခုကိုဖြည့်ရင်စုပုံကုန်တဲ့ဖြစ်လာမယ်ဆိုတဲ့အဲ့လိုသဘောနဲ့လက်နက်တွေကိုအကြကလူချုံရဲ့ဒီဝပင်းလေးဆိုတဲ့သဘောပေါ့ဗျာရခိုင်ပြည်နယ်ရဲတပ်ဖွဲ့အနေနဲ့ဒေသရင်းပဋိပက္ခတွေကိုငြင်းညံ့စွာဖြေရှင်းနိုင်မှုအတွက်တရားမဝင်ကင်ဆောင်ထားတဲ့လက်နက်တွေကိစ္စနဲ့ပတ်သက်ပြီးတော ဖွင့်ဆိုထားတဲ့တနက်လှန်စွတ်ဓလွဲဓမြောင်လှန်လေးမြဂျင်ကလိစတဲ့လက်နဲ့အစိပိုင်းနဲ့လက်နဲ့ထုတ်လုပ်တဲ့ဆက်ဆက်ပစ္စည်းတွေအားလုံးကိုနီးစပ်တဲ့ရဲစခန်းလုံခြုံရေးအဖွဲ့ဝင်တွေစီမှာအမြန်ဆုံးအနှံ့ကြဖို့ကိုတတ်မှတ်ထားပါတယ်ဒီတတ်မှတ်ရဲ့နောက်ပိုင်းမှာရံပြုလိုတဲ့စိတ်နဲ့ဒီလိုလက်နက်တွေကိုကင်ဆောင်ထားတာကိုတွေ့ရင်ဥပဒေနဲ့အညီထိရောက်စွာအရေးယူမှာဖြစ်တယ်လို့လည်းသက်ဆိုင်ရာကအမိန့်ထုတ်ပြန်ထားပါတယ် အခုဆိုရင်ရခိုင်ပြည်နယ်ထဲမှာစစ်တပ်ရဲလုံခြုံရေးတပ်တွေအပြည့်အင်အားချထားပြီးတော့ဒေသတွင်းလုံခြုံရေးကိုတာဝန်ယူထားတဲ့အနေအထားမှာရှိနေပြီဖြစ်တဲ့အတွက်မိမိကိုယ်ကိုခုခံကာကွယ်ဖို့ဆိုတဲ့အကြောင်းပြချက်နဲ့လက်နက်တွေကင်ဆောင်ထားစရာမလိုတော့ဘူးလို့လည်းဥအောင်တန်းတင်ကပြောပါဗျာ။လက်ရှိရှင
်တွေကတော့လူချုံရဲလက်သေးဝရောက်နေပြီဆိုတော့လူချုံမတိုင်းတာတော့ပြည့်စုံကြပြီတော့ဆိုဖို့ချင်နေလေတော့အေးဆေးတော့ဖြစ်တော့မှဒီမှာလေအခုကတော့ဒုက္ခတွေတွေအတွက်နေထိုင်ရတဲ့ဟိုယာယီရစ်တင်တွေဟောဒီဆေးဒီဆေးတွေပေါ့ဟလာဒါကိုတန်ဖိုးပေးပြီးတော့မှရုပ်တွေတွေတော်ပြီးတော့ဟာဆက်ဆံတဲ့ဟာဆွေးအဝေးကြီးဖွဲ့ဝင်တွေဌာနဆိုင်တွေနဲ့အကုန်လုံးပေါ်ပြီးတော့ဖန်ပို့နေပါတယ်
ပြီးခဲ့တဲ့အော်တိုဘာလ22ရက်နေ့ကနေအော်တိုဘာလ30ရက်နေ့အထိဖြစ်ခဲ့တဲ့အကြမ်းဖက်ပဋိပက္ခတွေကြောင့်အင်ဂျင်9300ကျော်လောင်ကျွမ်းပြီးတော့ဒေတာခံပြည်သူ32000ကျော်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ရပါတယ်။တည်ဆုံးသူဦးရေ89ဦးရှိပြီးတော့ဒဏ်ရာရသူ136ဦးအထိဖြစ်ခဲ့ရတယ်လို့နိုင်ငံတော်တမရယွန်းကစီးရင်ထုတ်ပြန်ခဲ့ပါတယ်။ဒီလိုမျိုးအကြမ်းဖက်နောက်ွယ်ကနေကြိုးကင်လှုပ်ရှားနေတဲ့လူပုဂ္ဂိုလ်နဲ့အဖွဲ့အစည်းတွေရှိနေတာကိုစုံစမ်းသိရှိတဲ့အတွက်သူတို့ကိုဖော်ထုတ်ပြီးတော့ထိရောက်စွာအရေးယူသွားမှာဖြစ်တယ်လို့လည်းနိုင်ငံတော်တမရယွန်းကအော်တိုဘာလ31ရက်နေ့နေဆွဲနဲ့ထုတ်ပြန်တဲ့အမိန့်ကြေညာချက်နှစ်မြင်ဆောင်2012မှာဖော်ပြပါရှိပါတယ်ရှင်
။ရခိုင်ပြည်နယ်အတွင်းတရားမဝင်ကိုင်ဆောင်ထားတဲ့လက်နက်တွေပြန်အဖို့စုရကကြေညာလိုက်တာနဲ့ပတ်သက်ပြီးတော့မဆုမွန်ပြောပြသွားတာဖြစ်ပါတယ်။အခုတစ်ခါမှာတော့ American, Britain နဲ့ Australia တာမတ်3ရဲ့ရခိုင်ပြည်နယ်ခီးစဉ်အကြောင်းကိုပြောပြကြပါမယ်။ရခိုင်ပြည်နယ်မှာပဋိပက္ခတွေဘာကြောင့်ဖြစ်ရလဲဆိုတာကိုပို့ပြီးသိရှိနားလည်ဖို့နဲ့ဘယ်လိုအကူအညီတွေပေးရမယ်ဆိုတာသုံးသပ်ဖို့အတွက် Britain, American နဲ့ Australia နိုင်ငံတို့ကမြန်မာနိုင်ငံဆိုင်ရာတာမတ်ကြီးတွေရခိုင်ပြည်နယ်မှာရောက်ရှိနေပါတယ်ခီးစဉ်ပထမနေ့ဖြစ်တဲ့ကြာသပတေးနေ့မှာကြောက်ဖြူနဲ့မြေပုံမျိုးတွေစီကိုတွားရောက်ခဲ့ကြတယ်လို့ပရတိန်တန်ယုံပြောခွင့်ရသူကပြောပါတယ်ကုလသမတ်ကြီးတွေရဲ့ရခိုင်ပြည်နယ်ခီးစဉ်အကြောင်းအသေးစိတ်ကိုဗန်ကောက်ယုံကနေဆက်သွယ်စုံစမ်းထားတဲ့မတ်စုမြတ်မွန်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
ကမ္ဘာပြည်မြန်မာအစိုးရရဲ့အကူအညီနဲ့ပရတိန်တန်မတ်ကြီးအန်ဒရူးဟိန်းအမေရိကန်တန်မတ်ကြီးဒရစ်မစ်ချယ်နဲ့ဩစတြေးလျန်တန်မတ်ကြီးမစ်ဘရွန်တီမူးလ်တို့ဟာရခိုင်ပြည်နယ်မှာဒီကနေ့ကြာသပတေးနေ့ကဆက်လို့ရောက်ရှိနေကြတာဖြစ်ပါတယ်အခုလိုရခိုင်ပြည်နယ်ကိုသွားရတဲ့အကြောင်းနဲ့ပတ်သက်လို့စစ်တွေမှာရောက်နေတဲ့ဗြိတိန်တန်ယုံပြောခွင့်ရသူဂျိုးဖစ်ရှာက VOA မြန်မာပိုင်းကိုအခုလိုပြောပါတယ
် The main purpose of the trip is to assess the situation following the recent terrible violence the latest wave of violence which has happened over the past 10 days or so
ဒီခီးစဉ်ရဲ့အဓိကယူရချက်ကတော့လွန်ခဲ့တဲ့10ရက်လောက်တုန်းကထပ်ပြီးတော့ဆူဆူဝါးဝါးဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေကိုလေ့လာသုံးသပ်ဖို့ဖြစ်ပါတယ်ပဋိပက္ခဖြစ်ထားတဲ့နေရာတချို့ကိုတွားရောက်ကြည့်နိုင်ဖို့နဲ့အတိုင်းအဝိုင်းနှစ်ခုလုံးကသူတွေနဲ့တွေ့ဆုံစကားပြောပြီးတော့လူသားချင်းစာနာမှုဆိုင်ရာဘလို့အကူအညီတွေလိုအပ်နေတယ်ဆိုတာကိုအကဲဖြတ်နိုင်ဖို့အခွင့်အရေးတစ်ခုလည်းဖြစ်ပါတယ်။ဒါရီမကနောက်ဆုံးဖြစ်ခဲ့တဲ့အဖြစ်အပျက်တွေနဲ့ပတ်သက်လို့ပို့ပြီးတော့သိရှိနားလည်နိုင်အောင်လည်းဖြစ်ပါတယ်လို့ပြောသွားတာဖြစ်ပါတယ်။ဗြိတိန်သံအမတ်ကြီးအန်ဒရူးဟိန်းအနေနဲ့လည်းအခြေအနေတွေကိုကိုယ်တိုင်မြင်တွေ့သိရှိနားလည်ချင်တာဖြစ်တယ်လို့သူကပြောပါတယ်။တမကြီး၃ယောက်ပါသွားတဲ့အဖွဲ့ဟာနေဆက်ရေးရဝင်းကြီးဒုတိယဗိုလ်ချုပ်ကြီးသိန်းထေးနဲ့အတူမကြခင်ကအကြမ်းဖက်မှုတွေထပ်ပြီးတော့ဖြစ်ခဲ့တဲ့မြို့တချို့ကိုဂျာတာရင်းနေမှာတွားရောက်ကြည့်ခဲ့ပါတယ
် Today we visited two towns on Ramri Island including Chapchi and we also visited Myeongdong and we're going to be considering we will be visiting
ရှမ်းပြည်ကျွန်းပေါ်မှာရှိတဲ့ကြောက်ဖြူနဲ့မြေပုံမြို့နှစ်မြို့ကိုကျွန်တော်တို့ဒီကနေ့တွားခဲ့ပါတယ်နောက်ထပ်ကြရင်လည်းနောက်ထပ်နေရာတွေကိုသွားအောင်မှာပါလို့ပြောသွားတာဖြစ်ပါတယ်ရခိုင်ပြည်နယ်ကနေဘယ်တော့ပြန်မလဲလို့မေးတာကိုတော့
What we're going to do is we'll see you know, we will assess what we find tomorrow I'm not able to sort of say with absolute certainty you know we're keeping our schedule
နောက်ထပ်မှာဘာတွေမြင်ရသိရမလဲဆိုတာကိုကြည့်ပါအောင်မယ်ဘယ်တော့ပြန်မလဲဆိုတာကိုတော့အတိအကျမပြောနိုင်သေးပါဘူးကျွန်တော်တို့ရဲ့အစီအစဉ်ကပုံသေးသတ်မှတ်ထားတာမျိုးမဟုတ်ပါဘူးလို့ဗြိတိန်သံယုံပြောခွင့်ရသူဂျိုးဖီရှာကဖြေသွားပါတယ်အခုလိုမြန်မာနိုင်ငံဆိုင်ရာဗြိတိန်သံအမတ်ကြီးနဲ့အတူအမေရိကန်၊ဩစတြေးလျနိုင်ငံတို့ကသံအမတ်ကြီးတွေရခိုင်ပြည်နယ်မှာအခြေအနေတွေကိုလေ့လာဖို့ရောက်နေချိန်မှာပဲရခိုင်ပြည်နယ်ကဒုက္ခရောက်နေကြသူတွေအတွက်ဗြိတိန်အစိုးရကအခုအညီပေးသွားမယ့်အစီအစဉ်တွေကိုလည်းဒီကနေ့ကြာသပတေးနေ့မှာပဲအတိအပြည့်ကြေညာလိုက်ပါတယ်အကြမ်းဖက်ပဋိပက္ခတွေကြားဒုက္ခရောက်နေကြသူပေါင်း 9,800 ကျော်အတွက်အရေးပေါ်လိုအပ်နေတဲ့တောက်သုံးရေးမိလာတန်ရှင်းမှုကလေးငယ်တွေအတွက်အစာအာဟာရနဲ့ကျန်းမာရေးဆိုင်ရာအကူအညီတွေကိုပေးသွားမှာဖြစ်တယ်ဆိုတာကိုဗြိတိန်အစိုးရရဲ့နိုင်ငံတကာဖွံ့ဖြိုးမှုဆိုင်ရာဝန်ကြီးဌာနဒစ်ဖစ်ကကြေညာချက်ထုတ်ပြန်ပါတယ်လူသားချင်းစာနာမှုနဲ့ပေးတဲ့ဒီအကူအညီတွေကိုယုံကြည်စိတ်ချရတဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကနေတဆင့်ပေးသွားမှာဖြစ်တယ်လို့ပြောပါတယ်ထောက်ပံ့ကူညီမှုတွေကိုဗြိတိန်နိုင်ငံတနိုင်ငံတွေကဆောင်ရွက်နိုင်တာမဟုတ်တဲ့အတွက်တခြားအလှရှင်နိုင်ငံတွေကလည်းဝိုင်းဝန်းကူညီကြဖို့အတွက် Defit ဝန်ကြီး Justin Greening ကလည်းကြေညာချက်ထဲမှာတိုက်တွန်းထားပါတယ်။ 6 လတာကာလအတွင်းဗြိတိန်အစိုးရကကူညီထောက်ပံ့မဲ့စတာလင်ပေါင်နှစ်တန်းကိုအခုအညီလိုအပ်နေသူမှန်သမျှကိုမခွဲခြားဘဲပေးသွားမှာဖြစ်တယ်ဆိုတာကိုလည်းမြန်မာနိုင်ငံဆိုင်ရာဗြိတိန်သံအမတ်ကြီးအန်ဒရူးဟိန်းကအသိပေးထားပါတယ်ရှင်
American Britain နဲ့ Australia တံမှတ်၃ဦးရဲ့ရခိုင်ပြည်နယ်ခီးစဉ်နဲ့ပတ်သက်ပြီးတော့မဆူမဆူမြတ်မောင်တင်ပြသွားတာဖြစ်ပါတယ်။ရခိုင်ပြည်နယ်နဲ့ဆိုင်တဲ့သတင်းတွေပြီးသွားတဲ့နောက်မှာတော့မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေနဲ့ဆိုင်တဲ့အကြောင်းကိုပြောပြကြပါမယ်။ထိုင်းနဲ့အိန္ဒိယအခြေစိုက်တိုင်းဒေသလူခွင့်ရေးမှတ်တမ်းတင်အဖွဲ့73ဘွဲ့နဲ့ဖွဲ့စည်းထားတဲ့ Andy Burma ခေါ်လူခွင့်ရေးမှတ်တမ်းကွန်ရက်မြန်မာနိုင်ငံကနေမြန်မာနိုင်ငံမှာလူခွင့်ချိုးဖောက်မှုအပါအဝင်လေယာဉ်မြေသိမ်းဆည်းမှုတွေရှိနေစေလို့အဖွဲ့ရဲ့တာဝန်ရှိသူတွေကပြောပါတယ်။ဒီ2022ခုနှစ်ဧပြီလကနေစက်တင်ဘာလ6လအတွင်းပြည်내နဲ့တိုင်းဒေသကြီး14ခုမှာအစိုးရအဖွဲ့နဲ့အစိုးရလက်ဝေခံအဖွဲ့တွေကနေအမှုပေါင်း114မှုကျူးလွန်ခဲ့တယ်လို့ကွန်ရက်အဖွဲ့ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ Andy Burma အဖွဲ့အနေနဲ့လွှတ်တော်တွင်ဥရပြည်ပြင်ပြောင်းလဲနိုင်အောင်လှုံ့ဆော်သွားမှာဖြစ်ပြီးလူခွင့်ရေးချိုးဖောက်မှုသတင်းအချက်အလက်တွေကိုဆက်လက်ကောက်ယူမှတ်တမ်းတင်သွားမယ်လို့လည်းပြောဆိုပါတယ်။ဒီအခြေအနေအပြည့်စုံကိုတော့ထိုင်းခြေစိုက်သတင်းတောက်နိုင်ကွင်းရင်ကအခုလိုသတင်းပေးပို့ထားပါတယ်ခင်ဗျာ။
ဟုတ်ကဲ့ပါမြန်မာနိုင်ငံမှာအစိုးရအသစ်တက်လာပြီးနောက်ပိုင်းမှာအထူးသဖြင့်တိုင်းရင်းသားဒေသတွေမှာအသင်းအဓမ္မလှုပ်အပ်ပြီးစေခိုင်းခံနေရတာရှိနေစေလို့အန်တီဘာမာခေါ်လူခွေရေးမှတ်တမ်းကွန်ရက်မြန်မာနိုင်ငံရဲ့စီမံခန့်ခွဲရေးအဖွဲ့ဝင်မှတ်လွေပူဖိန်းကခုလိုပြောပါတယ
်အသင်းအဓမ္မလှုပ်အပ်ပြီးစေခိုင်းတာတော့ချင်းပြည်နယ်ကရင်ပြည်နယ်မှာဖြစ်တယ်ပြီးလို့ရှိရင်ပဲခူးတိုင်းမြန်ပြည်နယ်တွေမှာဖြစ်တယ်ဆရာတို့ကောက်ရတဲ့အချက်လက်ဒီ6လအတွင်းတွင်မှာဆိုရင်ကရင်ပြည်နယ်မှာအများဆုံးဖြစ်တယ်ဒီမှာတို့ကျင်းစင်းလောက်သားတွေကောက်ထားတဲ့အချက်လက်ဆိုရင်73ခုရှိတယ်ကရင်ပြည်နယ်မှာဆိုရင်ဗမာစစ်သားတွေကတန်စီယိုဝိုင်းကပေးရတာတို့ပြောတာတွေခေါ်ပြီးတော့မှလှုပ်အပ်ပြီးစေခိုင်းတဲ့အပိုင်းတွေမှာရှိတယ်
ဒါပြင်ဒေတာခန်တွေရဲ့လေယာချမ်းမြေတင်းစီမှုအပိုင်းတွေကိုလည်းကွန်ရက်ကနေမှတ်တမ်းတင်ထားတယ်လို့မှတ်လွေပူဖိန်းကခုလိုဆက်ပြောပါတယ
်။ညတော်အဖြစ်ရတော့ဒီဖွံ့ဖြိုးရေးလုပ်ငန်းစဉ်တွေအတော့ဖို့အတွက်ရွာသားတွေကိုမောင်းထုတ်ပြီးတော့မှသူတို့လေယာမြေတွေတင်းစီတဲ့အပိုင်းတွေရှိတယ်။တချို့နေရာတွေမှာဒီကတာစောက်ဖို့အတွက်ရွာသားတွေကိုဖယ်ခိုင်းတဲ့ဟာတို့တချို့စင်လဲတိုက်ပိုက်လိုင်းလမ်းတစ်လျှောက်မှာသူတို့ရွာသားတွေကိုနှင်ထုတ်ပြီးတော့မှအဲ့လိုမျိုးလေယာမြေတွေတင်းစီတဲ့အပိုင်းတွေရှိတယ်။
အန်ဒီဘာမာခေါ်လူခွေရေးမှတ်တမ်းကွန်ရက်မြန်မာနိုင်ငံရဲ့2022ခုနှစ်ဧပြီလကနေစက်တင်ဘာလအတွင်းပြည်내နဲ့တိုင်းဒေသကြီး14ခုမှာအစိုးရနဲ့အစိုးရကနေထောက်ခံအားပေးတဲ့သူတွေအနေနဲ့အသင်းအဓမ္မလှုပ်အပ်ပြီးစေခိုင်းမှု29မှု၊မြေယာသိမ်းဆည်းမှု26မှုနဲ့နှင်းပန်းနှိပ်စက်မှု23မှုစုစုပေါင်း114မှုကျူးလွန်ခဲ့တယ်လို့အောက်တိုဘာလ31ရက်နေ့ထုတ်အစိုးရခန်းစာထဲမှာဖော်ပြထားပါတယ်အန်ဒီဘာမာခေါ်လူခွေရေးမှတ်တမ်းကွန်ရက်မြန်မာနိုင်ငံရဲ့ထုတ်ပြန်ထားတဲ့လူခွေရေးချိုးဖောက်မှုအစီရင်ခံစာဟာလက်လှမ်းမိတဲ့ဒေသတွေမှာစစ်တမ်းတရင်ကောက်ယူခဲ့တယ်လို့လည်းလူခွေရေးမှတ်တမ်းကွန်ရက်ဖွဲ့ရဲ့စီမံခန့်ခွဲရေးဖွဲ့ဝင်မတ်လွေးပူဖင်းကပြောပါတယ်
ကျမတို့ကွင်းစင်းလောက်သားတွေကနေရာတိုင်းကိုတို့တို့မသွားနိုင်ဘူးတချို့နေရာတွေမှာစင်းတည်အချက်လက်တွေကျမတို့မရရှိနိုင်ဘူးဆိုတော့ကျမတို့လှမ်းလမ်းမမြင်နိုင်တဲ့နေရာတွေလည်းရှိနိုင်သေးတယ်ပေါ့နော်အဲ့လိုမျိုးတိတိကျကျတော့ပြောလို့တော့မရဘူးပေါ့နော်ဒါပေမဲ့ကျမတို့ကောက်ရတဲ့အချက်လက်ရစင်တော့တိတိကျကျရှိတယ်လို့ပြောလို့ရ
ဟုတ်ကဲ့အန်ဒီဘာမာအနေနဲ့ပေါ့နော်ဒီလူခွေရေးချိုးဖောက်မှုဖြစ်စဉ်တွေပြီးတော့မြေယာတင်းစီမှုနဲ့ပတ်သက်ပြီးတော့ဒီတွင်းကလူခွေရေးဖွဲ့တင်တဲ့ပူပေါင်းပြီးအကျိုးဆောင်ကူညီပေးတာများရှိခဲ့ပါသလားခင်ဗျာ
ဒီဘာမနီနဲ့လောဆယ်လုံနိုင်ကြတော့ကယ်ရမြင့်စီမှုနဲ့ပတ်သက်ပြီးတော့မှဒီဥပဒေပိုင်းဆိုင်ရာအရမှာဆိုဒီလိုပြုပြင်ပြောင်းလဲဖို့အတွက်ကျွန်တော်တို့ဥပဒေပြင်ရှင်တွေနဲ့တော့မျိုးအကြံဉာဏ်တွေယူသွားဖို့ရှိရပေါ့နော်ကျွန်တော်တို့မြန်မာနိုင်ငံလူတော်ထဲမှာဥပဒေပြုမဲ့လူတွေကသူတို့ပြုပြင်ပြောင်းလဲရေးဆွဲနိုင်အောင်သူတို့ရဲ့ဥပဒေတွေကိုပြုပြင်ပြောင်းလဲမှုလုပ်လာအောင်ကျွန်တော်တို့အန်ဒီဘာမနီနဲ့တော့စီရင်လို့ဆိုရေးလုံးနဲ့ဒီလိုဒီလူတွေသိလာအောင်လူခွင့်ရေးချိုးဖောက်မှုတည်အချက်လက်တွေကိုဆက်လက်ပြီးတော့မှကောက်ယူဖော်ထုတ်သွားမှာပေါ့နော်
လူခွေရေးမှတ်တမ်းကွန်ရက်မြန်မာနိုင်ငံဟာမြန်မာနိုင်ငံအတွင်းမှာအစိုးရဖွဲ့စည်းလက်နက်ကင်ဖွဲ့စည်းနဲ့စီးပွားရေးသမားတွေရဲ့လူခွေရေးချိုးဖောက်မှု73ချက်ကိုအခြေခံပြီးတော့စစ်တမ်းကောက်ယူမှတ်တမ်းပြုစုနေတဲ့အဖွဲ့လည်းဖြစ်ပါတယ်။အန်ဒီဘာမာဖွဲ့ထဲမှာထိုင်းနဲ့အိန္ဒိယအခြေစိုက်တိုင်းရင်းသားလူခွေရေးမှတ်တမ်းတင်တဲ့အဖွဲ့စည်း73ဖွဲ့နဲ့ဖွဲ့စည်းထားပါတယ်။အန်ဒီဘာမာဖွဲ့ကို2004ခုနှစ်မှာဖွဲ့စည်းထားပါတယ်။လူခွေရေးမှတ်တမ်းကွန်ရက်မြန်မာနိုင်ငံဟာတိုင်းရင်းသားဖွဲ့စည်းတွေပါဝင်တခြားဒေသဆိုင်ရာကွန်ရက်ဖွဲ့တွေအပြည်ပြည်ဆိုင်ရာလူခွေရေးဖွဲ့တွေကမ်ပိန်းလှုပ်ရှားမှုအဖွဲ့တွေနဲ့လည်းပူးပေါင်းဆောင်ရွက်နေတယ်လို့ကွန်ရက်ရဲ့စီမံခန့်ခွဲရေးဖွဲ့ဝင်မတ်လွေပူဖင်းကပြောပါတယ်ခင်ဗျာ
ဒီဝေမြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း9နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ2432 40နဲ့လိုင်းလံမီတာ190တို့မှနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့၈နာရီကနေ၉နာရီခွဲအထိလိုင်းဒို16 19နဲ့24မီတာတွေမှာပြန်လည်ထုတ်လွှင့်ပေးနေပါတယ် ညနေခင်းအစောပိုင်း6နာရီကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေကနေထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25 32အပြင်လိုင်းလက်မီတာ190ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကို9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းရဲ့အစီအစဉ်လေးနဲ့အတန်လွှင့်မီတာ kHz အသေးစိတ်ကို www.voanews.com/burmese မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
VOA American တန်ခါနေ့နိုဝင်ဘာလ2ရက်တောက်ချာနေမနဲ့ခင်မြန်မာဘာသာအစီအစဉ်တွေကိုမနက်9နာရီအထိလိုင်းဒိုမီတာ24 32 40လောက်ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားပါမယ်။အခုဆက်ပြီးထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာဆိုရင်တော့မြန်မာအစိုးရနဲ့ KIO တို့ကြားဆွေးနွေးမှုမှာဘလူးအခက်ခဲရှိနေသလဲဆိုတဲ့သတင်းနဲ့အတူဆန်ဒီဟာရီကိန်းမုန်တိုင်းအလွန်နောက်ဆက်တွဲအခက်ခဲတွေကရောပါရပါလဲ
။ကျွန်တော်ညီမတယောက်ဆိုလို့အိမ်ဆိုလို့ရှိရင်ကားသူကားနဲ့စီးလုံးပျက်စီးသွားတဲ့အပြင်အိမ်ကြီးကလည်းပြစ်ဖက်ခလို့ရေမြုပ်တော့ရေမြုပ်တဲ့အထိဖြစ်သွားပါလိမ့်ခင်ဗျာခုလဲဟိုဘယ်လိုခေါ်မလဲမြို့ရဲသွားတဲ့ခါမှာ
အရင်ရောက်မြို့ကကိုချင်းပြောပြသွားတာဖြစ်ပါတယ်ဒီအကြောင်းကိုမကြာခင်မှာထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒါပြင်တူရကီနိုင်ငံရဲ့မီဒီယာလွတ်လပ်မှုနဲ့ဆိုင်တဲ့အကြောင်းကိုလည်းနားဆင်ရဖို့ရှိသလိုသတို့ရှင်နေမနေ့တိုင်းနားဆင်နေကြကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းနဲ့မနေ့ကအင်္ဂလိပ်စာသတင်းအစီအစဉ်တွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုရင်တော့မြန်မာအစိုးရနဲ့ KIO တို့ကြားဆွေးနွေးပွဲမှာဘလို့အခက်ခဲရှိနေတယ်ဆိုတဲ့သတင်းကိုပြောပြပေးခြင်းပါတယ်မြန်မာဆိုးရနဲ့ KIO ကချင်လွတ်လပ်ရေးအဖွဲ့ချာပြီးခဲ့တဲ့ဆွေးနွေးပွဲမှာဆေးရေးကိစ္စမဆွေးနွေးခဲ့တာမို့နောက်တစ်ခေါက်ဆွေးနွေးရေးအစဉ်ပြေဖို့အတွက်ငြိမ်းချမ်းရေးအကျိုးဆောင်တွေအနေနဲ့ KIO ဌာနချုပ်မှာကြာသပတေးနေ့ကသွားဆွေးနွေးခဲ့ကြပါတယ်ပြီးခဲ့တဲ့အင်္ဂါနေ့ဆွေးနွေးပွဲမှာမြန်မာအစိုးရဘက်ကတက်တချို့ရုပ်ပေးရေးညှိနှိုင်းဖို့ရှိတယ်လို့ကြိုတင်အကြောင်းကြားခဲ့ပေမဲ့ KIO ဘက်ကဆွေးနွေးနိုင်ဖို့စီရေးကောင်းဆောင်မတက်လာခဲ့တဲ့အပေါ်နောက်တစ်ခေါက်ဆွေးနွေးပွဲအတွက်စိုးရိမ်မှုတွေရှိလာချိန်မှာခုလိုဆွေးနွေးခဲ့ကြတာဖြစ်ပါတယ်ဒီအကြောင်းအပြည့်စုံကိုတော့ကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
ဟုတ်ကဲ့ပါအင်္ဂါနေ့ကမြန်မာအစိုးရနဲ့ KIO ကချင်အဖွဲ့ကြားပထမဆုံးအကြိမ်ဖြစ်အပြစ်ခတ်ရရေးတရားဝင်ဆွေးနွေးခဲ့ကြရမှာ KIO ဘက်ကဒုစီဦးစီးချုပ်ဘူချုပ်ကွမ်ဘောမတက်ရောက်နိုင်ခဲ့တာကြောင့်အခုလိုအစိုးရဘက်ကသုံးဘက်ခန့်ကြိုအကြောင်းကြားခဲ့တဲ့တက်ရုပ်ပေးရသူတို့ဘက်ကကန့်လန့်ခဲ့တာကိုဆွေးနွေးခွင့်မရခဲ့ဘူးလို့ငြိမ်းချမ်းရေးအကျိုးဆောင်တွေကဆိုပါတယ်အခုလိုမြန်မာအစိုးရဘက်ကကန့်လန့်တာကိုကြိုတင်ပြီး KIO အကြောင်းကြားခဲ့ပုံနဲ့နားလည်မှုအခက်အခဲဖြစ်ခဲ့ရပုံကိုကချင်ငြိမ်းချမ်းရေးအကျိုးဆောင်တူဦးဖြစ်တဲ့ဦးရစ်စောခေါင်က
စကားမှာတော့အတိုင်းကတော့ကျိုးရောဘူကေဝဘူခုကိုကျိုးတို့လည်းပေးပါလေသူတို့အနေနဲ့ကျေဖို့မလိုက်တာကိုအဓိကတော့လက်ခံတဲ့အတိုက်အတာရှိပါတယ်။ဒါပေမဲ့ဒီစာနဲ့ပေတဲ့စာနဲ့ဒီလိုအတိအကျမလုပ်တဲ့အခါကျတော့သူတို့အနေနဲ့ဟိုတိတိကျကျဖြစ်ဖြစ်ရှင်နေဆိုတဲ့ဘိုးတဘာဝတော့ရှိတာပေါ့ဗောလေ
။ဒါပေမဲ့ဒီတစ်ခါအောက်တိုဘာ30ရက်ဆွေးနွေးပွဲမှာတော့မြန်မာအစိုးရရဲ့ပြည်ထောင်စုငြိမ်းချမ်းရေးလုပ်ငန်းကော်မတီဒီဥက္ကဋ္ဌနဲ့တမရရုံးဝန်ကြီးလည်းဖြစ်တဲ့ဦးအောင်မင်းအနေနဲ့နိုင်ငံရေးရဆွေးနွေးဖို့ကတိပြုခဲ့တာကတိုးတက်မှုဖြစ်တယ်လို့ကချင်ဘက်ကယူဆပေမဲ့စီရေးဆွေးနွေးဖို့နေဆက်အထိရောက်လာတဲ့မြန်မာစစ်တပ်ဘက်ကထိပ်ပိုင်းစစ်အရာရှိတူကလည်းဆွေးနွေးပွဲမတက်ပဲပြန်သွားခဲ့တဲ့အပေါ်မှာတော့အခုလိုအရင်ကန့်လန့်ခဲ့တဲ့တက်ရုပ်ရေးနောက်တစ်ခေါက်ဆွေးနွေးဖို့စိုးရိမ်မှုတွေထွက်ပေါ်နေတယ်လို့အမည်မဖော်လိုတဲ့မြန်မာစစ်တပ်နဲ့နှိစက်တဲ့တုံ့တက်သူတွေကဆိုပါတယ်အခုလိုမြန်မာကာကွယ်ရေးဝန်ကြီးဌာနကကချင်စစ်နယ်မြေကိုတိုက်ရိုက်ကြီးကြပ်ရတဲ့စစ်စင်ရေးအထူးအဖွဲ့တင်မှုဒုဗိုလ်ချုပ်ကြီးမြင့်စိုးဘက်ကလည်းမတက်ရောက်ပဲပြန်သွားခဲ့ရပေမဲ့ပြီးခဲ့တဲ့တစ်ခေါက်ဆွေးနွေးပွဲမှာနိုင်ငံရေးဆွေးနွေးဖို့သဘောတူနိုင်ခဲ့တာကြောင့်နောက်တစ်ခေါက်ဆွေးနွေးပွဲအတွက်မထိခိုက်နိုင်ဘူးလို့မျှော်လင့်ထားကြောင်းကချင်ငြိမ်းချမ်းရေးအဖွဲ့အကျိုးဆောင်ဖြစ်တဲ့ဦးရစ်စောခေါင်ကဆက်ပြောပါတယ်
။အဆက်တကယ်တော့ဖြစ်နိုင်ပါဘူး။နိုင်ငံရေးရဆွေးနွေးမယ်ဆိုတဲ့ group net ကရှိပြီးသားဆိုတော့သူရှုပ်ကဘွားကြတော့သူဦးစီးချုပ်အနေနဲ့သူကတော့ဒီစစ်စင်ရေးကိုအဓိကတူခိုင်နေတဲ့အခါကျတော့ဟိုသူစစ်စင်မှုကြောင့်မို့သူကတော့မလာနိုင်ဘူးလို့ပြောပါတယ်။ဘာလို့ဒီနိုင်ငံရေးရသူကဆွေးနွေးမယ်ပြောလို့သဘောတူညီချက်ထုတ်ထားတဲ့အခါကျတော့ဒီတစ်ခါမဆွေးနွေးနိုင်ရင်လည်းပဲနောက်တစ်ခါတော့ဆွေးနွေးနိုင်မယ်လို့ယူဆတာဒါပေါ့လေ
။ဒါအပြင်နောက်တစ်ခါဆွေးနွေးပွဲတွေဆက်ဖြစ်လာရင်လည်းစည်ရေးကိစ္စဆွေးနွေးနိုင်ရေးအတွက်လည်း PCG ခေါ်ကချင်ငြိမ်းချမ်းရေးဆွေးနွေးရေးအကျိုးဆောင်အဖွဲ့က KIO ဌာနချုပ်မှသွားဆွေးနွေးခဲ့တာတွေကိုဦးရစ်စောခေါင်ကအခုလိုဆက်ရှင်းပြပါတယ်။
အော်ဒီလိုကျော်လို့ PCG ကကျော်လို့ဦးလာမိုက်ကုံကြရဲ့ဦးခပ်ရခွန်းတော်ရဲ့နောက်ပြီးတော့ उन छात्रों ने दिया होगा दिने के वो बहु कम कमरी में असीवे लु 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 देने आते हैं जो ते ते जाओ बारे के वो बहु कमरी उठाने आलू आमारो आलू सों सों मार बार बार बारे सिर्फ जो उसी के बामे है मार दो 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 उठाने ले बामे से 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 जी ने ये आलू सों मेरे चलो ने रो दो को जाओ ने
ยาละกูอกองที่ผู้พูดได้ดาแล้วจรุ่ยแล้วเกออุกรมุบาวที่နိုင်ငံတော်ဆွေးရပဲလေဆိုတော့ဒီလိုပဲတိုက်တွန်းပါပါခင်ဗျာအခုလိုအချိန်မှာမြန်မာအစိုးရဘက်ကနောက်တစ်ခေါက်ဆွေးနွေးပွဲတွေကိုအရင်အခောက်တွေလိုထိုင်းတဲ့တရုတ်နယ်စပ်တွေမှာမဟုတ်ပဲမြန်မာနိုင်ငံထဲမှာဖြစ်ဖို့ကံလန်းခဲ့တာကြောင့်ဘယ်အချိန်ဘယ်နေရာမှာနောက်ထပ်ဆွေးနွေးပွဲတွေဖြစ်လာဖို့မျှော်လင့်ပါလဲလို့မေးရမှာတော့
မယ်ဖြစ်တဲ့ခါကျတော့ဆိုတော့အနေနဲ့ဒီနှုတ်နှစ်ဖက်မှာဒါတော့ဖြစ်နိုင်ခြေရှိတဲ့နေရာတစ်ခုကတော့ရွေးရမှာမှာပေါ့လေအဓိကတော့ဒီသူတို့ရဲ့ဆွေးနွေးရမယ့်နိုင်ငံကြီးလူနဲ့ပေါ့လေဒါကိုသူတို့အနေနဲ့ဆွေးနွေးနိုင်တယ်ဆိုရင်တော့ဘယ်နေရာဖြစ်ဖြစ်သူတို့အနေနဲ့တော့ခေဟိုလည်းပဲမလာနိုင်စားအကြောင်းတော့မရှိဘူးလို့ကျွန်တော်တို့ကတော့ဒီလိုပဲကျွန်တော်တို့တုံးတတ်တာပေါ့လေ
တကယ်တော့ KIO ကချင်အဖွဲ့အနေနဲ့1994မှာမြန်မာအစိုးရနဲ့အဖြစ်ခတ်ရဲ့စာရေးသဘောတူညီမှုရခဲ့ပေမဲ့နိုင်ငံရေးသဘောတူညီမှုမရခင်နေကြားဆောက်တပ်ဖွဲ့ရေးကိစ္စမှာသဘောမတူခဲ့ပြီးမှမနှစ်ကျွန်းလာကစာပြီးတိုက်ပွဲတွေပြန်ဖြစ်လာခဲ့ရမှာအခြားအဖွဲ့တွေထက်ပိုပြင်းထန်ခဲ့တဲ့ဒီတိုက်ပွဲတွေကြောင့်ပဲနှစ်ဖက်အကြာယုံကြည်မှုကြာဆင်းလာပြီးအခြားအဖွဲ့တွေလိုမြန်မြန်အဖြစ်ခတ်မရဆဲနိုင်သေးပေမဲ့အခုလိုညီနိုင်ရခက်ခဲနေတယ်လို့သုံးသက်သူတွေကပြောနေချိန်မှာအခုလိုနောက်ဆုံးတရားဝင်ဆွေးနွေးပွဲတွေစဖြစ်လာခဲ့ရတာပါခင်ဗျာ
မြန်မာဆိုရနဲ့ KIO ရိုဂျာဆွေးနွေးပွဲနောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးတော့ကိုဝင်းမင်းပြောပြသွားတာဖြစ်ပါတယ်တူရကီမီဒီယာလက်လက်မှုနဲ့ဆိုင်တဲ့သတင်းကိုမပြောခင်မှာဟန်ဆန်ဒီဟာရီကိန်းမုန်တိုင်းနောက်ဆက်တွဲအခြေအနေကိုပြောပြပေးခြင်းပါတယ်အမေရိကန်နိုင်ငံအရှေ့ဘက်တကြောကိုဝင်ရောက်တိုက်ခတ်ခဲ့တဲ့အီယာမာဆန်ဒီမုန်တိုင်းကြောင့်လူအသေးပြောင်းနယ်ပျက်စီးဆုံးရှုံးမှုအများအပြားဖြစ်ပေါ်ခဲ့ပါတယ်ဒီမုန်တိုင်းတံကိုအဆိုးအဝါဆုံးခံခဲ့ရတဲ့ဒေသတွေကတော့နယူးယောက်နဲ့နယူးဂျာစီပြည်နယ်တွေပဲဖြစ်ပါတယ်ဒီဒေသမှာမြန်မာနိုင်ငံသားအများအပြားလည်းနေထိုင်ကြတာမို့သူတို့တွေလက်တလောရင်ဆိုင်နေရတဲ့အခက်အခဲတွေကိုဝိုင်းတော်သားကိုဇော်ဝင်းလိုင်ကဆက်သွယ်ဆောင်ရွက်တဲ့အခါမှာနယူးယောက်မြို့ကကိုဂျိမ်းကနောက်ဆုံးအခြေအနေတွေကိုအခုလိုပြောပါတယ
်။မုံတိုင်းဖြစ်တဲ့ဟိုတကယ်တကယ်စသဖြင့်တော့မန်ဒီညဖြစ်တာပေါ့လေ။ဒါပေမဲ့လုံးလေးပိုင်းအကုန်လုံးစပိတ်တာတော့မန်ဒီဆန်ဒီညလောက်ခရအကုန်လုံးအပီးပြက်ဟိုရထားတွေအကုန်ရက်သွားတယ်လေ။နောက်ခါကျအများဆုံးဖြစ်တာကတော့နယူးယောက်စီးတီးရဲ့အဲဒေါင်းတောင်းအခြေ area မှာအများဆုံးဖြစ်ပါတယ်။ဒီတော်တော်လေးမြုပ်သွားတယ်။အခုချိန်ဒီနယူးယောက်စီးတီးရဲ့တဝက်36လမ်းအထိကမီးမရသေးပါဘူး။ traffic light တွေတောင်မှမီးမရှိတဲ့အတွက် plate တွေကဟိုဟာသူ့ကိုယ်နိုင်မဲ့လမ်းပြပလိလုံနေရပါတယ်။နောက်တော့တချို့တော်တော်များများပါတယ်။ကမ်းခြေနဲ့နီးရင်းနဲ့မှအထိခိုက်လို့မရပါနဲ့။ကျွန်တော်နဲ့ပတ်သက်တဲ့ကျွန်တော်ရဲ့ညီမတယောက်ဆိုလို့အိမ်ဆိုလို့ရှိရင်ကားသူ့ကားလက်စီးတုံးပျက်စီးသွားတဲ့အပြင်အိမ်ရင်းကလည်းပြစ်ပန်ခလို့ရေမြုပ်တော့ရေမြုပ်တဲ့အထိဖြစ်သွားပါလိမ့်ခင်ဗျာခုလဲဟိုဘယ်လိုခေါ်မလဲမြူရဲသွားတဲ့ခါမှာအရင်ခက်ခဲရှိပါတယ်ကျွန်တော်နဲ့မြူရဲမှန်းဆိုတာအလုံးစုံ7 minutes 20လောက်မှန်းသွားတဲ့ဟာခုဆိုရင်3-4နာရီလောက်အထိမှန်းသွားတဲ့အခြေအနေဖြစ်ပါတယ
်လမ်းနေမှာဟွာလားခင်ဗျာဟိုပစ္စည်းတွေပိတ်နေလို့လမ်းနေမပေါက်လို့လားအဲ့လိုမျိုးအလောက်ကြတာဘယ်လိုအခြေအနေကြောင
့်မဟုတ်ပါဘူးခင်ဗျာသူတို့ကဟိုဘယ်လိုခေါ်မလဲယထာရီယာမရှိတဲ့အတွက်ယထာရီမပြည့်တဲ့အတွက်အကုန်လုံးကကားပေါ်ရောက်ပါတယ်နောက်တော့အဲ့ဟိုတန်နရီကလည်းရည်ရည်ကလွှမ်းမှုတွေအတွက်ကဒါတွေကဟိုမရှိတော့ဘူးလေဥပမာဆိုကျွန်တော်နားမှာဆိုရင်56 lane bridge ဆိုလို 59 feet bridge ဆိုလို့ကျင်း the whole long island တို့ဒီ queen တခုလုံးကနေပြီးတော့မြို့ရဲတော့အဲ့ဒီတခုတည်းကိုတုံးနေရပါတယ်ခိုင်းဆိုရင်ယထာရီအထန်းတန်းတော့အဲ့ itinerary bridge တွေတွားနေမှာအခုတော့ဒီမှာဒီခုရဲ့အလုပ်လုပ်နေပါတယ
်ဆိုတော့မိပြက်တဲ့ဆိုတော့မိပြက်တဲ့မြို့ရဲအနေထားတွေကိုဟိုကိုဂျိမ်းဆော့ပြတော့ तू ကဟို area အပြင်ဆိုဘယ်လောက်ကျယ်မလဲဗျဟိုခမန်းကြီးပေါ့နော
်ဟုတ်ကဲ့ဟိုဟိုဒါကမဲဒန်ဆိုနယူးယောက်စီးတီးရဲ့ဟိုတဝက်နီးပါးလောက်ပေါ့ခင်ဗျာတဝက်နီးပါးဟိုလမ်း30လောက်ကိုဆို between half နဲ့ one third ကြောင်းအလောက်ကအချိန်မှာမိကြီးတော့ပြက်နေပါလေကျွန်တော်တို့ office ကျွန်တော်ရဲ့ office ကလည်း33လမ်းမှာရှိတဲ့အတွက်အခုရတိမီးမရသေးပါဘူးဆိုကျွန်တော်တို့လည်းလုံးဝတွားရသေးပါဘူ
းအော်ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ကိုဂျိမ်းဆိုလည်းအိမ်မှာပဲပြိမိနေတာပေါ့အဲ့သဘောဖြစ်နေတာပေါ့
ဟုတ်ကဲ့ဟုတ်ကဲ့ခင်ဗျာ
အော်ဟုတ်ကဲ့
အဲ့လေ36လမ်းနဲ့အထက်ပိုင်းကမီးရတဲ့အတွက်အဲ့ရအပေါ်မှာအလုပ်လုပ်လို့သူသွားပါတယ်ဒါပေမဲ့လည်းသူဟိုဘလိုခေါ်မလဲတိတ်ခွိုက်မရှိဘူးယထာဆိုလို့ရှိရင် Queens မှာကျွန်တော်နေတဲ့နေရာနေမြို့လဲသွားဖို့ဆိုလို့ရှိရင်ယထာမှာအခိုင်းဆိုလို့ရှိရင်ခုနှစ်ခုရှစ်ခုလောက်ရှိတဲ့ဟာအခုတစ်ခုနှစ်ခုလောက်ပဲပြေးပါတယ်ခင်ဗျာအ
ဲ့တော့ရှိတာလေးပဲပြုတ်သိပ်ပြီးတော့တိုးနေကြမှာပေါ့နော်
ဟုတ်ကဲ့ဟိုမှာကျွန်တော်အမျိုးသမီးဆိုမနေ့ကယထားကြီးကိုသူကပလိကန်နေပြီးတော့ဟိုကပြန်လွတ်လိုက်ပါတယ် because ယထားမှာအရန်ပြင်းအနည်းငယ်များလောက်ပြင်းညံ့နေတဲ့အတွက်နောက်ထပ်လူပြင်းဝင်တဲ့အခြေအနေမျိုးရောက်ပါတယ်
နယူးယောက်မြို့ကကိုဂျိမ်းကိုကိုဇော်ဝင်းလိုက်ကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်နယူးယောက်နဲ့နယူးဂျာစီပြည်နယ်တွေအတွင်းလူအတော်များများအသက်ဆုံးရှုံးမှုတွေရှိခဲ့ပေမဲ့လည်း VOA ကစုံစမ်းသိရှိရသမျှတော့အဲ့ဒီသေဆုံးသူတွေထဲမှာမြန်မာနိုင်ငံသားတွေပါဝင်ခြင်းမရှိဘူးလို့သိရပါတယ်ခင်ဗျာအခုတစ်ခါမှာတော့တူရကီနိုင်ငံရဲ့မီဒီယာလွတ်လပ်မှုနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြခြင်းပါတယ်တူရကီနိုင်ငံဟာအနောက်နိုင်ငံတွေကလူတွေကြားမှာတော့အရှိအလေပိုင်းဒေသရဲ့ဒီမိုကရေစီမီးရှူးတစောင်းတစ်ခုလိုပါပဲ။ဒါပေမဲ့ CPG လို့ခေါ်တဲ့နိုင်ငံတကာသတင်းသမားများကကွယ်စောင့်ရှောက်ရေးအဖွဲ့ရဲ့အစီရင်ခံစာတစ်ခုမှာတော့တူရကီနိုင်ငံဟာကမ္ဘာမှာသတင်းသမားတွေကိုဖမ်းဆီးထောင်ချမှုအများဆုံးရှိနေတဲ့နိုင်ငံတစ်ခုလို့ပြောပါရတယ်။တူရကီနိုင်ငံမှာလက်ရှိအကျဉ်းကျခံသတင်းသမား86ယောက်ရှိပြီးသတင်းသမားတွေတရားစွဲခံထားတဲ့အမှုပေါင်းထောင်နဲ့ချီရှိနေတယ်လို့ဒီအဖွဲ့ကပြောပါရတယ်။အငင်းပွားစရာကိစ္စရပ်တွေကိုရေးကြပြောကြတဲ့သတင်းသမားတွေအနေနဲ့ဖမ်းဆီးအရေးယူခံရမယ်ဆိုတဲ့ PR မျိုးတွေအဆက်မပြတ်ကြုံကြရတယ်လို့တူရကီသတင်းတောက်တွေကပြောဆိုကြတဲ့အကြောင်း VOA သတင်းတောက် Marissa Melton ကသတင်းပေးပို့ထားပါဗျ။အပြည့်စုံကိုတော့ Mark Khin Phu Thwe ကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ဟုတ်ကဲ့ပါ။သတင်းသမားတွေအပေါ်မှာဖန်စီရေးယူမှုတွေကိုစန့်ကျင်တဲ့ဆမပြပွဲတွေဟာတူရကီနိုင်ငံထဲမှာနှစ်ပေါင်းများစွာရှိလာခဲ့တယ်ဆိုပေမဲ့မနစ်ကစလို့ပို့ပြီးတော့အချိန်မြင့်လာခဲ့တာဖြစ်ပါတယ်။ဒီပြင်းပြင်းထန်ထန်ရာဇဝတ်မှုဆွတ်ဆွဲချက်တွေနဲ့အရေးယူခံရမယ့်အရေးကိုစောင့်ဆိုင်းနေရတဲ့အချင်းထောင်တွေကနေဝင်လိုက်ထွက်လိုက်ဖြစ်နေတဲ့တူရကီသတင်းသမား100လောက်ပြီးခဲ့တဲ့နှစ်တုန်းကရှိခဲ့တာပါ။တူရကီနိုင်ငံတောင်ပိုင်းကကတဘုံတွေရဲ့ပုံကံမှုတွေနဲ့ပတ်သက်လို့သတင်းရေးသားဖော်ပြတာတွေကိုတူရကီအစိုးရကမကြိုက်ပါဘူး။အချင်းထောင်ထဲမှာရှိတဲ့သတင်းသမားအတော်များများဟာဒီကတဘုံတွေနဲ့ပတ်သက်ပြီးတော့ရေးသားဖော်ပြခဲ့ကြတဲ့အတွက်အချင်းချခံထားကြရတာဖြစ်ပါတယ်။ဒါပေမဲ့ပြီးခဲ့တဲ့2011ခုနှစ်မတ်လ17ရက်နေ့ကတော့နာမည်ကြီးသတင်းတောက်နှစ်ဦးဖြစ်တဲ့အမက်ရှုခ်နဲ့နဒင်းရှန်နေရာတို့ဟာကတ်တပုံတွေအကြောင်းကိုရေးသားမှုနဲ့မဟုတ်ဘဲနဲ့ဒီအစိုးရကိုစန့်ကျင်လှုပ်ကြံမှုဆိုတော့နောက်ထပ်အစွဲများလေးရှိတဲ့အဖြစ်မှုတစ်ခုနဲ့ဖန်စီခံခဲ့ကြတာပါရဲဝန်ထမ်းတွေရဲ့အာဂတိလိုက်စားမှုအကြောင်းစာအုပ်တအုပ်ကိုရှုတ်ကရေးခဲ့တာပါရှနဲရာကတော့နာမည်ကျော်သတင်းကြောင်ဟာရန်တစ်လှုပ်ကြံတက်ပြတ်ခံရတဲ့အကြောင်းကိုရေးသားခဲ့တာဖြစ်ပါတယ်တူရကီနိုင်ငံမှာအခုလိုမျိုးသတင်းသမားတွေဖန်စီထောင်ချခံရတဲ့အခြေအနေတွေနဲ့ပတ်သက်လို့နယူးယောက်မြို့မှာအခြေဆိုင်တဲ့ CPJ လို့ခေါ်တဲ့နိုင်ငံတကာသတင်းသမားများကကွယ်စောင့်ရှောက်ရေးအဖွဲ့ကလေ့လာသုံးသပ်သူနီနာအညာနိုဝါကအခုလိုပြောပါတယ
် According to local groups at the end of last year 2011 there have been between 3000 and 5000 pending cases criminal cases against journalists on a variety of charges
ပြောရပြီးခဲ့တဲ့2011ခုနှစ်အကုန်မှာနိုင်ငံကိုစော်ကားမှုဆွဲချက်ကစလို့တရားရုံးဆုံးဖြတ်ချက်တွေအပေါ်မှာတစုံတရာလွှမ်းမိုးနိုင်အောင်ကြိုးစားမှုစတဲ့ဆွဆွဲချက်ပေါင်းများစွာနဲ့သတင်းသမားတွေကိုရာဇဝတ်ပြစ်မှုတင်ထားတဲ့အမှုပေါင်း3000ကနေ5000အထိရှိပါတယ
်ရှုခ်နဲ့ရှနဲရာတို့ဟာအချင်းထောင်ထဲမှာ73လစီနေခဲ့ရပြီးပြန်လွတ်လာခဲ့ပေမဲ့လို့သူတို့အပေါ်မှာဆွဆွဲချက်တွေနဲ့ပတ်သက်ပြီးအခုချိန်ထိအမှုရင်ဆိုင်နေရဆဲဖြစ်ပါတယ်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အတွက်ဆက်ပြီးတော့တိုက်ပွဲဝင်သွားမယ်လို့ရှုတ်က VOA ကိုအစ္စတန်ဘူမြို့မှာပြောခဲ့ပါတယ်။နိုင်ငံတကာရဲ့ဖိအားတွေကြောင့်သူပြန်လွတ်လာတာလို့ယုံကြည်တဲ့အကြောင်းလဲရှုတ်ကပြောပါတယ်
။ Sadece bir konuşmamda belirtmiştim. Ben Başbakan Erdoğan'ın bizzat talimat vermesiyle serbest.
Ujicho Arugan ရဲ့အထူးအမိန့်နဲ့ကျွန်တော်ပြန်လွတ်လာခဲ့တာပါ။ကျွန်တော်နဲ့ Nadine Chenera တို့နှစ်ယောက်စလုံးအတူတူပါပဲလို့တူတကီဘာသာစကားနဲ့ရှုတ်ကပြောသွားတာပါ။ရှုခ်ပြန်လွတ်လာတဲ့ကိစ္စအပေါ်မှာရောဒီသတင်းမီဒီယာလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတစုံတရာမှတ်ချက်ပေးဖို့တောင်းဆိုခဲ့တဲ့အပေါ်မှာပါတူရကီဆိုရကပြန်လည်တုံ့ပြန်ခဲ့ခြင်းမရှိပါဘူးသတင်းမီဒီယာလွတ်လပ်ခွင့်နဲ့ပတ်သက်လို့စိုးရိမ်မှုတွေတိုးလာနေတာကဥရောပတမကအဖွဲ့ဝင်ဖြစ်လာဖို့ကြိုးစားနေတဲ့တူရကီနိုင်ငံအထက်ထိခိုက်စေတယ်လို့ဥရောပတမကကပြောဆိုနေပါတယ်တူရကီနိုင်ငံရဲ့သတင်းမီဒီယာလွတ်လပ်ခွင့်အပေါ်ဖိနှိပ်မှုတွေနဲ့ပတ်သက်လို့စိုးရိမ်တဲ့အကြောင်းအမေရိကန်ပြည်ထောင်စုကလည်းထုတ်ဖော်ပြောဆိုထားတာပါတူရကီနိုင်ငံဆိုင်ရာအမေရိကန်တန်အမတ်ကြီး Francis Richardoni ကတော့
There's a chilling effect. There's the feeling that one can lose one's job for what one writes or says on television.
ဒီလိုမပြောရမဆွေးအောင်ချက်ထားတဲ့အခြေအနေရှိနေပါတယ်။ကိုရေးလိုက်တဲ့ကျွမ်းမြင်တန်ကြားပေါ်မှာပြောလိုက်တဲ့အရာတစ်ခုအတွက်အလုပ်ပြုသွားနိုင်တယ်ဆိုတဲ့ခံစားချက်မျိုးအနောက်ဆက်ပြေးခံရမလား၊ထောင်ချခံရမလား၊အာဏာပိုင်တွေစစ်ဆေးမင်းမြန်းတာခံရမလားဆိုရက်အတွေ့မျိုးရှိနေတာပါ
တူရကီနိုင်ငံပေါ်မှာမိတ်နိုင်ငံတွေရဲ့ဖိအားတွေရှိနေပေမဲ့လို့သတင်းသမားတွေနဲ့ပတ်သက်တဲ့အခြေအနေတွေကတော့ပိုပြီးတော့ကောင်းလာမယ့်ပုံမထွေရသေးပါဘူးဒီကိစ္စနဲ့ပတ်သက်လို့ကန့်ကွက်ဆန္ဒပြပွဲတွေကလည်းဆက်ပြီးတော့ရှိနေသေးပဲဖြစ်ပါတယ်ရှင်
ထူကီနိုင်ငံကသတင်းလလက်ခွင်နဲ့ပတ်သက်ပြီးတော့မခင်ဖြူထွေးပြောပြသွားတာဖြစ်ပါတယ်။မကြခင်မှာကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းနဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်။ဒီကြောင်းတွေကိုမတော်ခင်မှာမနေ့ဖြန်စနေညတိုင်းရိုက်လေးလိုင်းအစီအစဉ်မှာဘာကြောင်းဆွေးနွေးမလဲဆိုတာကိုပြောပြပေးကြပါမယ်ခင်ဗျာ။
လက်သိမ်းရသိမ်းကိစ္စတွေကြောင့်မလို့လေသမားဆန္ဒပြမှုတွေမကြခင်လရီတွင်ကမြန်မာနိုင်ငံတည်းအတော်လေးကြီးရထားခဲ့ပါတယ်။မြန်မာလူဦးရေရဲ့ရေတွက်အများဆုံးလေသမားတွေအနေနဲ့လေလုတ်သူလေပိုင်ခွင့်ရရေးဆိုတဲ့သူတို့ရဲ့အိမ်မက်တွေဘရော့မများအကောင့်ထဲပေါ်လာပါမလဲ။လက်ရှိမြန်မာနိုင်ငံမှာအပြောင်းလဲတွေနဲ့အတူလေလုတ်သူလေပိုင်ခွင့်ဆိုတဲ့လေသမားအရေးကိစ္စမှာလည်းမျှော်လင့်ချက်တွေရှိလာပြီလား။ဒီကိစ္စနဲ့ပတ်သက်လို့အခုလာမယ့်စနေညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများလူတွေအနေနဲ့မိမိတို့ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပို့ထားနိုင်ပါတယ်။ဒါမှမဟုတ်မိမိတို့ဆွေးနွေးလိုတာမိများလူတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးမိများကြမယ်သတင်းရှင်တွေကိုကြိုဆိုပါရစေ။
သရရှင်နေနေကျွန်တော်တို့ဒီအစည်းအဝေးမှာပါဝင်ဆွေးနွေးကြဖို့ကိုထပ်မံဖိတ်ခေါ်ပြရစီခင်ဗျာ VOE ကနေသတင်းတွေကိုမနက်9:00နာရီထိဆက်ပြီးတော့ကြီးညာပေးနေပါတယ်အခုတစ်ခါတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကိုနားဆင်ရမှာဖြစ်ပါတယ်ဦးကျော်စံသာကစူးစီးတင်ဆက်ပေးထားပါတယ်ခင်ဗျာ
သရရှင်ခင်ဗျာ Britain နိုင်ငံတို့ The Telegraph သတင်းစာထဲမှာ Burma considers citizenship for Rohingya Muslims ရဲ့ခေါင်းစဉ်နဲ့တောင်အာရှဌာန Editor Dean Nelson ရေးထားတဲ့ဆောင်းပါးကိုဦးစွာတင်ပြလိုပါတယ်ရခိုင်ပြည်နယ်ကဥစုလိုက်ပတိပခါရနေပတ်သက်ပြီးမြန်မာအစိုးရဟာဘယ်ဘက်ကမှနင့်နာမှုမရှိစေတဲ့ဖြစ်စဉ်ချက် win-win solution ဆန်ရဲလို့ဆိုပါတယ်ဒီပတိပခါကိုအစိုးရဝင်ရောက်မဖြေရှင်းနိုင်ရင်မနိုင်ငံမှာပေါ်ဆောင်တဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးတွေအတွက်အနှောင့်အယှက်ဖြစ်သွားနိုင်တယ်လို့နိုင်ငံတကာသတိပေးနေကြတာပါဒီပြဿနာမှာရိုဟင်ဂျာမွတ်စလင်တွေဟာနိုင်ငံမဲ့ဖြစ်နေရမှုကိုအစိုးရကအသိအမှတ်ပြုတယ်လို့ကြံကြားရေးဝန်ကြီးဦးအောင်ကြည်က The Hindu newspaper ကိုပြောကြားခဲ့ပါတယ်သူတို့တွေကတတိယမျိုးဆက်အဖြစ်နေထိုင်လာသူတွေကိုနိုင်ငံသားအဖြစ်အသိအမှတ်ပြုနိုင်ဖို့အစိုးရစဉ်းစားနေတယ်လို့နားလည်ရပါတယ်။အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကမွတ်စလင်တချို့ဟာရခိုင်ပြည်နယ်မှာကြံမြင့်စွာနေထိုင်လာခဲ့ကြပေမဲ့ဗြိတိသျှလက်အောက်ခံကာလာစပြီးဝင်ရောက်လာသူတွေများသထက်များလာတဲ့အတွက်ဒေသခံရခိုင်ဗုဒ္ဓဘာသာဝင်တွေအဖို့ခံပြင်းစိုးရိမ်စရာဖြစ်လာခဲ့ရပါတယ်။အခုဒီအထက်တတိယမျိုးဆက်ကိုနိုင်ငံသားအဖြစ်သတ်မှတ်ဖို့စဉ်းစားနေချိန်မှာပဲကြံသိမ်းပေါင်းများစွာသောပထမနဲ့ဒုတိယမျိုးဆက်တွေကိုဘာလို့ရမလဲဆိုတာကိုတော့မဆုံးဖြတ်ရသေးဘူးလို့သံတမန်အဆိုင်ဝန်ကဆိုပါတယ်ဒီကိစ္စမှာလည်းပဲဆန့်ကျင်မှုတွေနဲ့ရင်ဆိုင်နေရဥမှာဖြစ်တဲ့အတွက်ကြံ့ကြာနှောင့်နှေးနေလိမ့်ဥမယ်လို့ယူဆရပါတယ်အသေးစိတ်ကို telegraph.co.uk မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
The Wall Street Journal စာဆောင်မှာထိန်ချုပ်မှုလျှော့ပေါ်ထားတဲ့ရင်းနှီးမြှုပ်နှံမှုဥပဒေအတွက်လမ်းဖွင့်ပေးလိုက်ပြီဆိုတဲ့ခေါင်းစဉ်နဲ့ Sam Holmes ရေးသားတဲ့ဆောင်းပါးကိုတင်ပြခြင်းပါတယ်။ဖက်ဆက်လုပ်ငန်းတွေမှာနိုင်ငံသားသားပိုင်ဆိုင်မှုကန့်သက်ချက်တချို့ကိုဖယ်ရှားလိုက်တဲ့ပြပရင်းနှီးမြှုပ်နှံမှုဥပဒေတရက်ကိုမြန်မာလွှတ်တော်ကထောက်ခံဆုံးဖြတ်လိုက်ကြပါပြီ။စီးပွားရေးလုပ်ဖို့မျှော်လင့်နေတဲ့ရင်းနှီးမြှုပ်နှံသူတွေကချင်းချင်းချင်းချင်းကြိုးစိုးနေကြပါတယ်။ဒီဥတွေပေါ်ထွက်လာမဲ့ကိစ္စဟာစီးပွားရေးပြုပြင်ပြောင်းလဲမှုလိုလားသူတပ္ပရဦးသိန်းစိန်တို့အုပ်စုနဲ့ပြည်ရင်းလုပ်ငန်းရှင်တွေအကျိုးစီးပွားအတွက်စိုးရိမ်သူအုပ်စုတို့အကြားအငင်းပွားမှုတွေကြောင့်နှောက်နှေးခဲ့ရတာပါဒီဒီကြိမ်လွှတ်တော်ကဆုံးဖြတ်ပေးလိုက်တဲ့ဥပဒေချမ်းကိုတော့ရပ်ပိုင်းအတွင်းမှာပဲတမရကလက်မှတ်ရေးထိုးပေးလိမ့်မယ်လို့တမရယုံညွှန်ကြားရေးမှူးကဆိုပါတယ်ဥပဒေပါအချက်လက်တွေကိုအသေးစိတ်မသိရသေးပေမဲ့လို့အရင်တုန်းကတည်းကလမ်းဖွင့်ထားတယ်လို့ဆိုပါတယ်ဒါပေမဲ့အသေးစိတ်ထဲမှာအားနည်းချက်တွေပါလာတတ်တယ်လို့ဒေတာရင်းရင်းနှီးမြှုပ်နှံမှုအဖွဲ့တစ်ခုရဲ့အကြီးအကဲဖြစ်သူကေဗင်မာဖီကဆိုပါတယ်ဖက်ဆက်ပါဝင်မှုပမာဏကိုဈေးကွက်ကလိုသလိုဆုံးဖြတ်ခွင့်သာတကယ်ပေးထားမယ်ဆိုရင်တော့မှန်ကန်ကောင်းမွန်တဲ့ခြေလှမ်းတရပါပဲလောလောဆယ်မှာတော့ရင်းနှီးမြှုပ်နှံခြင်းသူတွေဟာဥပဒေဟာတသမတ်တည်းရှိနေနိုင်ပါမလားဆိုတာကိုစိတ်ဝင်စားပြီးအသေးစိတ်ကိုစောင့်မျှော်နေကြစေဖြစ်ပါတယ်ဒီဆောင်ပါကို wsj.com မှာဖတ်ရှုနိုင်ပါတယ်ရှင်
ဗြိတိန်နိုင်ငံမှာထုတ်ဝေတဲ့ The Independent သတင်းစာထဲမှာတော့မြန်မာပြည်ဘိန်းထွက်တိုးဆိုတဲ့ခေါင်းစဉ်နဲ့အန်ဒရူးဘန်ကွန်ဘီကရေးသားထားပါတယ်လူမျိုးစုပြည်ပခန့်တွေကြောင့်ဘိန်းထိုးလုပ်မှုရှော့ချဖို့ကြိုးပမ်းမှုထိခိုက်နေရတယ်ဆိုတဲ့အကြောင်းအဓိကရေးသားထားတာပါဒီလိုဘိန်းထွက်တိုးလာတာဟာ6နှစ်ဆက်တိုက်ရှိလာခဲ့ပါပြီဘိန်းဆိုင်ပြိုးမှု2နှစ်အတွင်းပပျောက်စေရမယ်လို့မြန်မာအာဏာပိုင်တွေပြောလာခဲ့တာဟာမဖြစ်နိုင်တော့ပါဘူး မနေ့ကဘိန်းဆိုင်ရီက6000ခန့်ဖျက်ဆီးနိုင်ခဲ့ပေဆိုပေမဲ့ဆိုင်ရီကစုစုပေါင်းက19ရာခိုင်နှုန်းတောင်တိုးလာပြီးမြန်မာဟာအာဖဂန်နစ္စတန်ပြီးရင်ကမ္ဘာပေါ်မှာဘိန်းအများဆုံးထွက်တဲ့နိုင်ငံဖြစ်နေပါတယ်အထူးသဖြင့်တိုင်းသာတပ်ဖွဲ့တွေနဲ့ပြည်ပခဖြစ်နေတဲ့ကချင်နဲ့ရှမ်းပြည်နယ်တွေမှာဘိန်းဆိုင်ပြိုထုတ်လုပ်မှုတိတိတသာတိုးလာတယ်လို့ကုလသမဂ္ဂမူရင်းနဲ့ပြည်မှုဌာန UNODC ကဆိုပါတယ်မြေရှားပါပြီးအစာငတ်တဲ့တောင်သူတွေဖို့ဘိန်းဆိုင်တာဟာဆန်စပါးဆိုင်တာထက်ဝင်ငွေအစ20ပိုကောင်းပါတယ်ဒီလိုဘိန်းဆိုင်ပြိုးမှုကိုရေရှင်ဖြည့်ရှင်းဖို့အတွက်ကတော့ရင်းနှီးမြှုပ်နှံမှုအများအပြားနဲ့တည်ငြိမ်မှုရှိဖို့လိုအပ်ပါတယ်အသေးစိတ်ကို independent.co.uk မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကိုဥကြော်စံသားကစူးစီးပြီးဝိုင်းတော်သားတွေနဲ့အတူတင်ပြပေးခဲ့တာဖြစ်ပါတယ်ခင်ဗျာ
Viewing American Tan ရဲ့ TV အစီအစဉ်တွေကိုနေ့စဉ်တစ်နေ့နှစ်ကြိမ်ထုတ်လွှင့်ပေးနေပါတယ်ရှင်။အပတ်စဉ် TV Magazine အစီအစဉ်ကိုတော့စနေညပိုင်းအစီအစဉ်၊တနင်္ဂနွေမနေ့ညနဲ့တနင်္လာမနေ့ညအစီအစဉ်တွေမှာရှုစားနိုင်ကြပါတယ်။အဲဒီအစီအစဉ်မှာဆိုထူးခြားတဲ့မြန်မာနိုင်ငံနဲ့နိုင်ငံတကာသတင်းလွှာတွေ၊ဆက်သွယ်မေးမြန်းချက်တွေနဲ့နိုင်ငံတကာအမှုပညာလောကကသတင်းတွေကိုတင်ဆက်ပေးနေတဲ့သက်တမ်းရောင်သတင်းလွှာအစီအစဉ်ကိုရှုစားကြရမှာဖြစ်ပါတယ်။အင်္ဂါမနက်ပိုင်းကနေစနေမနက်ပိုင်းထိမနက်ညထုတ်လွှင့်တင်ဆက်ပေးနေတဲ့နေ့စဉ် TV သတင်းလွှာအစီအစဉ်မှာတော့နောက်ဆုံးရမျက်မှောက်ရေးရာသတင်းတွေစာပေဂီတသိပ္ပံနဲ့မြန်မာနဲ့နိုင်ငံတကာသတင်းလွှာတွေကိုရှုစားကြရမှာဖြစ်ပါတယ်။ VOA ရဲ့ TV အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပြုခြင်းနဲ့ဆိုရင်တော့ bammi@voanews.com ဆိုတဲ့ email ကိုစာရေးသားအကြံပြုနိုင်ကြပါလိမ့်ရှင်။ VOA TV အစီအစဉ်ကိုရှုစားအားပေးကြဖို့ဖိတ်ခေါ်ပါတယ်။
ဒီကနေ့တောက်ကြနေမနေ့ပတ်သတင်းတွေကိုဆက်လက်ကြေညာပေးနေပါတယ်အခုကနားဆင်ရမှာကတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ဖြစ်ပါတယ်ဒေါ်လာလာတန်းကအစီအစဉ်တင်ဆက်ပေးထားပါတယ်ခင်ဗျာ
ဒီကနေ့မင်းကျင်ပြမယ် EDM အသုံးကတော့
cut it out
ဖြစ်ပါတယ်စာနှုန်းပေါင်းက cut cut ကဖြတ်တာIT it ga တခုခုကိုရည်ညွှန်းတာ out out ga cut နဲ့တွဲပြီး cut out ဆိုလို့ရှိရင်ဖြတ်ထုတ်ပြစ်လိုက်တာဖြတ်ပြစ်လိုက်တာလို့အဓိပ္ပာယ်ရပြီး spike ခုရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့တခုခုကိုဖြတ်ပြစ်လိုက်တာပေါ့ idiom ဆိုတဲ့သဘောအဓိပ္ပာယ်ကဒီနေရာမှာရပ်တန်းကရပ်ဖို့ရည်ညွှန်းပြောတာဖြစ်ပါတယ်အထူးသဖြင့်ပြောနေတာကိုရပ်ဖို့တခုခုလုပ်နေတယ်ဆိုရင်လေအဲ့ဒီလိုအပြုအမူမျိုးကိုရပ်ဖို့အမိတ်ပေးတဲ့သဘောခိုင်းတဲ့သဘောမျိုးဖြစ်ပါတယ်ဒါကြောင့်ဒီအဆုံးကိုစိတ်တိုးတဲ့အခါကိုယ်ရွယ်တူချင်းချင်းကြားပြောရမှာသုံးလိရှိပါတယ်။ကိုထက်ကြီးသူ၊ယာတုကြီးသူတွေကိုပြောရင်တော့မလေးစားရရောက်တာပေါ့ရှင်။ကျမတို့မြန်မာမှာလည်းပါစပိတ်ထားစမ်း၊ရက်လိုက်စမ်း၊တော်တန်းဆိုတဲ့သဘောမျိုးပေါ့။ဒီသုံးနဲ့ပတ်သက်လို့ George Groupie တဲ့ဥမာကိုနားဆင်ကြည့်ကြရအောင်
။ John, I've had enough of your rudeness. So just cut it out.
John?မင်းရဲ့ရိုင်းပြတဲ့အမူအရာကိုငါသီးမခံနိုင်တော့ဘူး။မင်းတော်ရင်ကောင်းမယ်လို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ John, I've had enough of your rudeness, so just cut it out.
ဆက်သီးမခံနိုင်တော့လို့ရတန်းကရက်လို့ပြောချင်ရင် idiom အသုံးအရာဘယ်လိုပြောမလဲ?
Cut it out.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်။
နခင်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလာသန်းတင်ပြပေးတော့တာဖြစ်ပါတယ်ဒီအစီအစဉ်ကို VOE ရဲ့မနက်ပိုင်းအစီအစဉ်တိုင်းမှာထုတ်လွှင့်ပေးနေပါတယ်ဒီအင်္ဂလိပ်စာသင်ခန်းစာအစီအစဉ်နဲ့အတူ VOE ကနေထုတ်လွှင့်ခဲ့တဲ့နောက်ဆုံးရနိုင်ငံတကာသတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုအင်တာနက်ကနေနားဆင်ခြင်းလေဆိုရင် burmese.voenews.com ဆိုတဲ့အင်တာနက်ဆာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်သောရရှင်နေအနေနဲ့ကျွန်တော်တို့ VOE မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့တချင်းတောင်းခြင်းနဲ့ဝေဖန်အကြံပေးခြင်းနဲ့ဆိုရင် VOE မြန်မာပိုင်းအစီအစဉ်တစ်ဆင့် American တန်ယုံအမှတ်130တက္ကသိုလ်ရိပ်သာလမ်းကမာရွတ်မြို့နယ်ရန်ကုန်မြို့လို့လိမ့်မူပြီးတော့စာရေးသားဆက်သွယ်နိုင်ပါတယ်အခုတော့သတင်းဒုတိယပိုင်းကိုဒေါက်ခင်မျိုးတက်နဲ့ကိုဇော်ဝင်းနိုင်တို့ကတက်လက်ကြီးညာပေးပါအောင်ဗျာ
မြန်မာနိုင်ငံမှာဆက်လက်ဖြစ်ပွားနေတဲ့အကြမ်းဖက်မှုတွေကြောင့်ဘင်္ဂလားပင်လယ်အော်ရက်ကိုလှေနဲ့ထွက်ပြေးကြတဲ့ရိုဟင်ဂျာမွတ်စလင်တရာကျော်ဟာအခုပျောက်ဆုံးနေပါတယ်။သူတို့ထဲကတချို့ကိုပဲကယ်ဆယ်နိုင်ခဲ့ပြီးသူတို့ဘဲချင်းကထွက်လာတဲ့ ဘယ်မှာလှိမ့်မောက်တယ်ဆိုတဲ့အချက်လက်တွေကိုအမှန်မသိရပဲတယောက်နဲ့တယောက်ပြောကြားချက်တွေဟာကွဲလွဲနေတယ်လို့ဘင်္ဂလားဒေ့ရှ်အရာရှိတွေကပြောပါတယ်အရာရှိအများစုကတော့လှိဟာအင်္ဂါညပဲဒါမှမဟုတ်ဗုဒ္ဓဘူးနေမှာမြန်မာနဲ့ဘင်္ဂလားဒေ့ရှ်နယ်စပ်နားကရေပြင်ထဲမှာနစ်မြုပ်ခဲ့တာဖြစ်ပြီးသူတို့ဟာမလေးရှားနိုင်ငံကိုသွားဖို့အတွက်စူးစမ်းခဲ့သူတွေလို့ဆိုပါတယ်ရခိုင်ပြည်နယ်ထဲမှာဖြစ်ပေါ်နေတဲ့တင်းမာမှုတွေဟာတနေ့တခြားဆိုးဝါးလာနေတာမို့ပိုကြီးမားတဲ့ပြဿနာတွေဖြစ်လာမှာကိုဒေတာရင်းခေါင်းဆောင်တွေရောကုညီကယ်ဆယ်ရေးအရာရှိတွေကပါစိုးရိမ်နေကြပါတယ်။တစ်ချိန်တည်းမှာပဲအမျိုးသားပြန်လည်တင်းမြင်ရင်းနဲ့ပြည်ရင်းငြိမ်းချမ်းမှုရှိစေဖို့အတွက်ပြည်ရင်းပြည်ပအင်အားစုတွေလက်တွဲပြီးဖွင့်လင်းမြင်သာတဲ့ငြိမ်းချမ်းလုပ်ငန်းတွေဆောင်ရွက်ဖို့အတွက်တိုင်းရင်းသားအင်အားစုများနဲ့ဒီမိုကရေစီအင်အားစုတွေကကြာသပတေးနေ့မှာတောင်းဆိုလိုက်ပါတယ်။
တရုတ်နိုင်ငံမှာဆင်းနစ်မှာတကြိမ်သာပြုတ်လို့လေးရှိတဲ့ခေါင်းဆောင်ပိုင်းအာနာလွဲပြောင်းပွဲရှစ်သင်းပတ်အတွင်းမှာပြုတ်လို့ခင်တကပိတ်နောက်ဆုံးပြင်ဆင်မှုတွေကိုလုံခြုံရေးတင်းကျပ်စွာချထားတဲ့ကြားမှာပဲကွန်မြူနတီပါတီကဝိုင်းရင်ခေါင်းဆောင်တွေပြုတ်လို့ခဲ့ကြပါတယ်။တရုတ်ကွန်မြူနတီပါတီရဲ့18ချီမြောက်ဘိုးကော်မတီစီဝေးပွဲရဲ့နောက်ဆုံးအဆင့်တွေ့ဆုံပွဲကိုကြာသပတေးနေ့မှာစတင်ဖွင့်လှစ်လိုက်တဲ့အကြောင်းအစိုးရပိုင်းဆင်ဟွာသတင်းမှာဖော်ပြထားပါတယ်။ပါတီရဲ့ဖွဲ့စည်းပုံအခြေခံဥပဒေနဲ့တခြားအဆိုပြုချက်တွေကိုဆွေးနွေးခဲ့ကြတယ်လို့ခတ်တူတူထုတ်ပြန်ထားတဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။တရင်တပလောက်ကြာမဲ့ဒီဆွေးပွဲအတွင်းယာရုကဖြိုချခံထားရတဲ့ပေါ်လစ်ဘူရိုအဖွဲ့ဝင်ဘူစီလိုင်းကိုတရားဝင်ယာရုကနှုတ်ပြဖို့ရှိပါတယ်ဘူစီလိုင်းဟာအဂရီလိုက်စားမှုအပါအဝင်သူ့အပေါ်တင်ထားတဲ့တခြားဆွေးချက်အတော်များများအတွက်တရားရုံးမှာမကြခင်အမှုရင်ဆိုင်ရဖို့ရှိနေတာပါဒါဟာရှေ့တရင်ဘတ်အတွင်းကြာသပတေးနေ့မှာစတင်မဲ့18ချိန်မြောက်ပါတီညီလာခံမှာခေါင်းဆောင်စစ်တွေကိုမရွေးချယ်ခင်ကွန်မြူနတီပါတီခေါင်းဆောင်တွေကြားယာရုအပြောင်းလဲအတွက်ညှိနှိုင်းရမယ်နောက်ဆုံးအခွင့်အလမ်းလည်းဖြစ်ပါတယ်
VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ American ပြည်ထောင်စုအရှေ့ချမ်းမှာတိုက်ခတ်ခဲ့တဲ့အာပြင် Hurricane မုန်တိုင်း Sandy ဒဏ်ခံခဲ့ရတဲ့ဒေသတွေအတွက်အချိန်ပေးဆောင်ရွက်နေတဲ့ American သမ္မတ Barack Obama ဟာမကြာခင်ကျင်းပတော်မယ့်ရွေးကောက်ပွဲမှာပြန်ပြီးအရွေးခံရဖို့မဲဆွယ်ပွဲတွေပြန်လုပ်နေပြီဖြစ်ပါတယ်။ Democratic Party ကလက်ရှိသမ္မတ Obama ဟာဘဲပါတီကိုမဲပေးမယ်ဆိုတာတည်တည်ချာချာမဆုံးဖြတ်နိုင်ကြသေးတဲ့အဓိကပြည်နယ်ကြီး၃ခုဖြစ်တဲ့ Wisconsin, Nevada နဲ့ကော်လိုရာဒိုပြည်နယ်တွေကိုကြာသပတေးနေ့မှာတွားရောက်နေပါတယ်။ဒီပြည်နယ်တွေမှာရှိတဲ့ဒေသခံတွေကိုသူ့ပဲပေါင်းမပြောနိုင်ရင်လာမယ့် November 6ရက်အင်ကာနဲ့ရွေးကောက်ပွဲမှာသူ့ပြိုင်ဘက် Republican Party ကသမ္မတလောင်း Mitt Romney အနိုင်ရသွားနိုင်ပါတယ်။ Mr. Romney ကတော့တည်တည်ချာချာမဆုံးဖြတ်သေးတဲ့မဲပေးသူတွေရှိရာနောက်ပြည်နယ်တစ်ခုဖြစ်တဲ့ Virginia ပြည်နယ်မှာမဲဆွယ်ဖို့ရောက်နေပါတယ်။သူတို့နှစ်ဦးလုံးဟာအမေရိကန်နိုင်ငံရဲ့ကြာဆင်းနေတဲ့စီးပွားရေးတိုးတက်ကောင်းမွန်အောင်လုပ်မယ်သူတို့ရဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးအပြန်အလှန်ပြစ်တင်ဝေဖန်မဲဆွယ်နေကြတာပါ
နယူးယောက်မြို့မှာပုံမှန်ကြားနေကြမြေအောင်ယထာတန်တွေကိုပြန်ကြားနေကြပြီဖြစ်ပါတယ်နယူးယောက်မြို့ကိုဆန်ဒီဟာရီကိန်းမုန်တိုင်းဝင်ရောက်တိုက်ခတ်ပြီး၄ရက်အကြာမှာဖစကားနဲ့မြေအောင်ယထာတွေအကန့်အသတ်နဲ့မနေ့ကပြန်လည်ပြေးဆွဲခဲ့ပါတယ်နယူးယောက်မြို့ပေါ်နဲ့မြို့ပြင်ဒေသတွေမှာနေထိုင်သူတွေအခြေအနေတွေပုံမှန်ပြန်ရအောင်စူးစမ်းနေကြတဲ့အချိန်မှာပဲအရေးပေါ်ဝန်ထမ်းတွေကလည်းမြေအောင်လမ်းကိုယ်တွေတွင်းမှာရှိနေတဲ့ရေတွေကိုဆုတ်ထုတ်နေကြပါတယ်ရင်ကျောပိတ်ဆို့မှုတွေကိုကာကွယ်တဲ့အနေနဲ့လူ၃ယောက်မပါတဲ့ကားတွေကိုမြို့တွင်းကိုဝင်ခွင့်မပြုပါဘူး။စာတင်ကြောင်းတွေလည်းအခုချိန်ထိထိပိတ်ထားရပြီးတော့လျက်စစ်မီကိုမိခိုအားထားနေရတဲ့မိုးမျော်တိုက်တွေနဲ့ပြည်နေတဲ့နယူးယောက်မြို့ကြီးအတွင်းလူပေါင်းတန်ပေါင်းများစွာဟာလည်းလျက်စစ်မီပြတ်တောက်တဲ့အခြေအနေတွေနဲ့ရင်ဆိုင်နေကြရဆဲဖြစ်ပါတယ
်။ဆီးရီးယားနိုင်ငံမှာအကြမ်းဖက်မှုတွေတိုးလာနေချိန်မှာပဲစစ်တပ်စစ်ဆေးခိတ်၃ခုမှတိုက်ပွဲတွေဖြစ်ပွားခဲ့ပြီးတပုံးတွေရဲ့လက်ချက်နဲ့အစိုးရစစ်သား28ဦးသေဆုံးသွားခဲ့တယ်လို့ဆီးရီးယားအတိုက်ခံဖွဲ့ကပြောပါတယ်။ကြာသပတေးနေ့ကဆီးရီးယားနိုင်ငံမြောက်ပိုင်းမှာရှိတဲ့တူရကီနယ်စပ်နားကအစ်လစ်ခရိုင်မှာတိုက်ပွဲတွေဖြစ်ပွားခဲ့တာလို့ဗြိတိန်အခြေစိုက်ဆီးရီးယားလူခွင့်ရေးဖွဲ့ကြီးကအတည်ပြုပြောဆိုလိုက်ပါတယ်
။ရုရှားနိုင်ငံကအင်တာနက်ဝက်ဘ်ဆိုက်မှာမလိုလားအပ်တဲ့အကြောင်းအရာတွေကိုဖော်ပြလာရင်အစိုးရအနေနဲ့တားဆီးနိုင်တဲ့ဥပဒေတွေကိုစတင်ပြဋ္ဌာန်းလိုက်ပြီဖြစ်ပါတယ်။အခုနှစ်အစောပိုင်းကသမ္မတဗလာဒီမီပူတင်လက်မှတ်ထိုးအတည်ပြုပေးလိုက်တဲ့ဒီဥပဒေဟာရုရှားလူငယ်တွေကိုလိမ်မိုင်းဆိုင်ရာအင်တာနက်ဝက်ဘ်ဆိုက်တွေကမတရားစီရင်သင်သွင်းမှုအပါအဝင်တခြားကိုယ်ကိုယ်ကိုတတ်သိမှုနဲ့မွေးစေဝါဆိုင်ရာသတင်းအချက်အလက်တွေအလွယ်တကူမတွေ့ရှိနိုင်အောင်ဟန်တားဖို့အတွက်ဖြစ်တယ်လို့ထောက်ခံသူတွေကပြောပါတယ်။ဒါပေမဲ့တိကျပြတ်သားစွာဖော်ပြထားခြင်းမရှိတဲ့ဒီဥပဒေကအတိုက်ခံအရာစုတွေရဲ့ဝက်ဘ်ဆိုက်တွေနဲ့တခြားအစိုးရကမလိုလားတဲ့ဝက်ဘ်ဆိုက်တွေကိုအမိမဲ့စီရင်သွင်းနေတဲ့တူငွေပြုလိုက်တဲ့ဥပဒေဖြစ်တယ်လို့ဝေဖန်သူတွေကပြောပါတယ်။
ဂျပန်နဲ့တောင်ကိုရီးယားနှစ်နိုင်ငံကြားသူပိုင်ငါပိုင်အငင်းဖွားနေတဲ့ကျွန်းစုတွေရဲ့နာမည်တွေကိုဖျက်ပစ်လိုက်တဲ့ကွန်ပျူတာအင်တာနက်ကုမ္ပဏီကြီးတချို့ကြောင့်ပြဿနာတွေဖြစ်ပွားနေပါတယ်။ Apple ကရော Google ကုမ္ပဏီကပါဒီကျွန်းတွေအတွက်ဖော်ပြထားတဲ့ကိုရီးယားနာမည်ကိုသူတို့ရဲ့အင်္ဂလိပ်လိုနဲ့ဂျပန်လိုတင်ထားတဲ့မြေပုံတွေကနေပယ်ဖျက်ပစ်ခဲ့တာကြောင့်ပါ။တောင်ကိုရီးယားအစိုးရကဒီကိစ္စအတွက် Apple ကုမ္ပဏီကိုကန့်ကွက်ကြောင်းတရားဝင်စာပေးပို့ခဲ့တယ်လို့တောင်ကိုရီးယားနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရကကြာသပတေးနေ့မှာပြောကြားလိုက်ပါတယ်။
Now, so you're going to go to the Nego, Doc came you to Neku, the one I know got in your bizarre Pibare, Majagan, Matolin, be met a person canary good or Lino Vidana, Sally, Tosan, Lither, Lila Mita, Tia, Kuzegale, Panyunas, and I'm like, yeah.